Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်နိုဝင်ဘာလ5ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင
်။မင်္ဂလာညကျမရှင်။ဒီကနေ့ညဘက်သတင်းတွေကိုတော့ဦးတင်မောင်သားနဲ့ကျမအနံလာတို့အတင်ပြတော့မှာပါ။မြန်မာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုပိုဆိုးလာနိုင်ကြောင်းပိုဆိုးလာတယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIS ကထုတ်ပြန်ပါတယ်။မြန်မာအကြက်တဲကိုဖြည့်ရှင်နိုင်ရင်အတွက်ကုလသမဂ္ဂနဲ့အာဆီယံကိုယ်စားလှယ်တွေနဲ့ဆက်ဆံလုပ်ကိုင်ဖို့မြန်မာအာဏာပိုင်တွေကိုအမေရိကန်သံတမန်ဟောင်း Bill Richardson ကတိုက်တွန်းခဲ့တယ်လို့ AP သတင်းတရားမှဖော်ပြပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတစ်ခုအတွက်ဦးဝင်းထိန်ကတက်သေးထွက်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့ဒုစရနာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာတော့ဒီရန်ကုန်ဘက်မှာအထက်တန်းဆီယာမတူတနက်ပြစ်ခံရပြီးတေဆုံးမှုဖြစ်တယ်လို့လှိုင်းသားရဘက်မှာလည်းတေဆုံးမှုဖြစ်ပါတယ
်ဆီယာမတော့ဝင်ကြည့်တယ်လို့အဲ့ဒါပဲကြားလိုက်ရတယ်ရန်ကုန်ရင်အခြေအနေကတော့ဒီစနေမဘက်မှာဖြစ်သေးတာရောခဏတစ်ဖြုတ်ပါပဲအဲ့ဒါ
လိုင်းသားရမြုတ်ကန်ပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်နောက်ဖဲခုံတိုက်ပွဲမှာပါဝင်တိုက်ခိုက်တယ်ဆိုတဲ့သတင်းမဟုတ်မှန်ကြောင်း PNL ကညင်းဆိုပါတယ်မိုင်းတဲထိတ်တန်းအရာရှိတူပြစ်ဒဏ်ခံရပြီးတဲ့နောက်မှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်စော်မင်းထွန်းပြောဆိုတာကိုနားဆင်ရမှာပါနောက်ပြည်ရရွေးကောက်ပွဲစနစ်ကျင်းသုံးရေး UEC နဲ့နိုင်ငံရေးပါတီတွေဆွေးနွေးနေပါပြီဒီလိုနောက်ဆုံးရသတင်းနေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုင်းနာလူမျိုးစုတွေနေထိုင်ရာဒေသတွေမှာအရင်ကတည်းကဆိုးဝါးနေကြတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေပိုများလာတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစိုးရိမ်ရတဲ့နိုင်ငံစင်ထက်မှာဆက်လက်ထားရှိဖို့အမေရိကန်အစိုးရကိုတိုက်တွန်းတဲ့အစီရင်ခံစာကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIS ကမနေ့ကရက်စွဲနဲ့ထုတ်ပြန်ပါတယ်မွတ်စလင်ရိုဟင်ဂျာတွေနဲ့ခရစ်ယာန်ဘာသာဝင်တွေအပါအဝင်ဘာသာရေးလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေပိုဆိုးလာခဲ့တာကိုဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကထောက်ပြထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာလူဦးရေအများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်မှာလည်းသူတို့ကိုဆန့်ကျင်ပြောဆိုသူတိုင်းကိုပြစ်မှတ်ထားဖိနှိပ်နေတယ်လို့အစိုးရခန်းစာကရေးပါတယ်။ဘာသာရေးအတိုင်းအဝိုင်းတွေအပေါ်ဖိနှိပ်တိုက်ခိုက်တဲ့ချိုးဖောက်မှုအသေးစိတ်ကိုအစိုးရခန်းစာမှဖော်ပြထားပြီးတော့ကျူးလွန်တဲ့မြန်မာစစ်တပ်အရာရှိတွေကိုတာဝန်ခံမှုတာဝန်ယူမှုရှိလာအောင်ပြစ်မှတ်ထားတန်ခတ်ရေးယူတာအပါအဝင်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစင်ထက်မှာမြန်မာနိုင်ငံကိုဆက်လက်ထားရှိပြီးတော့ဖိအားပေးဖို့အမေရိကန်အစိုးရကိုလည်းတိုက်တွန်းထားပါတယ်။ချင်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတချို့မှာခရီးယန်ဖျားရှိကိုကြောင်းတွေမိရှုခံရတာဖြစ်စည်းခံရတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာပဲ UNCIF ဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအစီရင်ခံစာထုတ်ပြန်လိုက်တာပါ။ရွန်ဂျာနဲ့တခြားဘာသာရေးလူနည်းစုတွေအပေါ်အရင်ကအကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လည်းအဲ့ဒီလိုအခြေအနေတွေကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကအသိအမှတ်ပြုဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ USCIS က2000ပြည့်နှစ်ကတည်းကစောင့်ကြည့်နေခဲ့တာဖြစ်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံဘက်ကတော့ Rangers ဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုအစီအင်္ဂါစာမှာဖော်ပြလိမ့်ရှိတဲ့ခွဲခြားဆက်ဆံမှုနဲ့ဘာသာရေးဖိနှိပ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုအစဉ်တစိုက်ညှင်းဆိုခဲ့ပါတယ်
။ကုလသမဂ္ဂအာဆီယံထူးကိုယ်စားလှယ်တွေနဲ့ဆက်ဆံလုပ်ကိုင်ပြီးမြန်မာအကြက်တဲကိုထိုးထွင်းဖန်တီးဖြည့်ရှင်းဖို့မြန်မာအာဏာပိုင်တွေကို Bill Richardson ကတိုက်တွန်းခဲ့တယ်လို့ကြေညာချက်မှာဖော်ပြထားကြောင်း AB တသိန်းဌာနကပြောပါတယ်။ကုလသမဂ္ဂနဲ့အာဆီယံတို့ကကျောင်းဝင်စေဆက်ဖြည့်ရှင်းပေးဖို့မြန်မာစစ်ကောင်စီကိုကန့်လန့်ခဲ့ပေမဲ့မြန်မာစစ်ကောင်ဆောင်တွေကအခုထိတော့ပူပေါင်းဆောင်ရွက်တာမရှိသေးပါဘူး။ Bill Richardson ရဲ့ခီးစဉ်ကသူ့တဘောနဲ့တူလာခဲ့တာဖြစ်ပြီးကုလသမဂ္ဂကြောတော့နောက်ခံ COVAX ရဲ့ကာကွယ်ဆေးဖြန့်ချိမှုအစီအစဉ်မှာမြန်မာနိုင်ငံကိုကာကွယ်ဆေးပို့နိုင်မဲ့နည်းလမ်းတွေကိုဖော်ထုတ်နိုင်အောင်အဓိကထားဆွေးနွေးခဲ့တယ်လို့ကမ္ဘာလုံးဆိုင်ရာဆက်ဆံလုပ်ကိုင်ရေး Richardson အဖွဲ့ရဲ့ကြေညာချက်မှာသူကပြောထားပါတယ်။သူ့ဘက်မှာလုတ်ခတ်ပြီးအဖမ်းခံရတဲ့မိုင်းအမှုကိုဗိုလ်တုနေကလွတ်မြောက်လာအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ Bill Richardson ကပြောခဲ့ပေမဲ့အမေရိကန်သတင်းစာဆရာ Danny Fenster ရဲ့အမှုကိစ္စကိုတော့ကြေညာချက်မှာဖော်ပြမထားပါဘူး။ Bill Richardson ဟာမြန်မာနိုင်ငံကကြာတာပြည်နေကပြန်လည်ထွက်ခွာသွားခဲ့ပါပြီ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေထက်ကသဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25ကိုချုပ်ပေါက်တယ်ဆိုတဲ့အမှုအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကတဦးဖြစ်သူဦးဝင်းထိန်ကတော်အောင်ဆန်းစုကြည်ဖက်ကတက်သေးလိုက်ပေးဖို့ရှေ့နေကတစဉ်တရားရုံးကိုတင်ပြထားတယ်လို့ VOA ကစုံစမ်းသိရှိရပါတယ် နိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့ထောင်နာအနည်း20ချမ်းမှခဏရတဲ့ဦးဝင်းထိန်ကတက်တည်ထွက်ဆိုမဲ့တင်ပြချက်အပေါ်တရားရုံးကလက်ခံလက်မခံဆိုတာနဲ့ဘယ်တော့စစ်ဆေးမလဲဆိုတာကိုတော့မသိရသေးပါဘူး။ဦးဝင်းထိန်ကိုနေပြီးတော့အချုပ်ထောင်ကနေထောင်ပြောင်းမဲ့အစီအစဉ်ရှိပေမဲ့အခုထိတော့သူ့ကိုထောင်မပြောင်းသေးပါဘူး။ဒေါအောင်ဆန်းစုကြည်ဖက်ကတက်တည်လိုက်ပေးဖို့တရားရုံးကလက်ခံလို့မပြောင်းသေးတာဖြစ်နိုင်တယ်လို့သုံးသပ်တာရှိပေမဲ့ဒါနဲ့ပတ်သက်ပြီးတော့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်နေတဲ့အကျိုးဆောင်ရှင်တွေကိုပုံမှ144အမိန့်ထုတ်ပြီးတော့သတင်းဌာနတွေကိုမပြောဖို့စစ်ကောင်စီဘက်ကတားမြစ်ထားတာကြောင့်လဲအသေးစိတ်တွေကိုမင်းမြန်ခွင့်မရပါဘူး။နေပြီးတော့အထူးတရားရုံးမှာတော့ဒီကနေ့နိုဝင်ဘာ5ရက်နေ့မှာတောက်ကြနေတိုင်းစစ်ဆေးနေကြဒေါအောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုဆွဲချက်တွေကိုဆက်ပြီးတော့စစ်ဆေးခဲ့တယ်လို့သုံးစုံစမ်းသိရှိရပါတယ်။အဂတိလိုက်စားမှုတမှုအတွက်စစ်ကောင်စီဘက်ကတက်တဲ့အဖြစ်ထွက်ဆိုဖို့ခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းတည့်ရဲ့ဇနီးဒေါခင်မိမိကျွဲကတော့ဒီကနေ့လဲတရားရုံးကိုလည်းရောက်ထွက်ဆိုခဲ့ခြင်းမရှိပါဘူး။တရားရုံးမှာတက်တဲ့ထွက်ဆိုဖို့ဒေါခင်မိမိကျွဲရောက်မလာတာဒါတတိယအကြိမ်ဖြစ်ပါတယ်။ဒီကနေ့အတွက်အမှုလင်းမှုမှာနမှုအတွက်ကိုပဲတရားရုံးမှာကြားနာစီစဉ်နိုင်ခဲ့ပါတယ်။ဒီနေ့တရားခွင်မှာပူရဲနမှုအတွက်နေပြီးတော့စီပင်ဌာနမူဟောင်းဦးစိုးနိုင်ကိုရှင်နေရိကအဓိကမေးခွန်းထုတ်ခဲ့ကြတယ်လို့နေပြီးတော့ကလာတဲ့သတင်းတွေကသိရပါတယ်။နိုင်ငံတော်ပိုင်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအာဂတိမှုလင်းမှုအပါဝင်အမှုပေါင်း7မှုနဲ့တရားရင်ဆိုင်နေရပြီးတော့ဒီထဲကအမှု9မှုအတွက်ဆွဲချက်တင်ခံထားပြီးဖြစ်ပါတယ်။
အနာသိစကောင်စီပေါ်လက်နက်ကိုင်ခုခံဒေါ်လာမှုတွေအများပြားရှိနေတဲ့ချင်းပြည်နယ်အတွင်းနဲ့နယ်စပ်ဒေသတွေမှာအကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်အောင်ကူညီဆောင်ရွက်ပေးဖို့လူခွေရဲ့အဖွဲ့900ကျော်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ February 1ရက်နေ့ဆက်အနာသိမ့်ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုနှိမ်နင်းမှုမြမစစ်တပ်ကချင်းပြည်နယ်ထဲမှာလက်နက်နဲ့တပ်အင်အားတိုးချဲ့ချထားတာတွေရှိနေတဲ့အကြောင်းဒေသခံသတင်းမီဒီယာတွေမျက်မြင်တွေ့သူတွေနဲ့ကုလသမဂ္ဂအစိုးရခန်းစားတွေမှာဖော်ပြထားပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ချင်းပြည်နယ်မှာမြန်မာစစ်တပ်ကထိုးစစ်ဆင်တာတွေမလုပ်ခင်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမှတ်ပြီးကြားဝင်ဟန်တာဖို့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့922ဖွဲ့ကိုစားနိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ကမနေ့ကနေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ချင်းပြည်နယ်တိုက်ခိုက်မှုတွေတိုးလာနေတဲ့အချိန်လေးပြင်မြန်မာစစ်ကောင်းဆောင်တွေရဲ့အာဏာတပ်မဲ့မှုကြောင့်ဖြစ်လာခဲ့တဲ့နိုင်ငံတော်ဝန်ကြုံတွေ့လာရတဲ့လူထုတွေရဲ့ဒုက္ခတွေနိုင်ငံရေးလူခွင့်ရေးနဲ့လူသားပေးဒုက္ခဆိုင်ရာအကျပ်တဲတွေနဲ့ပတ်သက်လို့လူညွန့်ရေးကောင်စီရေးပေါ်စီဝေးတရားခေါ်ယူဖို့လူခွင့်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ February လနောက်ပိုင်းကစလို့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေစက်တိုက်ပေါ်ပေါက်နေခဲ့တာပါ။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ပိုးစစ်ဆေးမှု 12,955 ခုလောက်ခွဲရမှာပိုးတွေ့သူက 10,059 ယောက်ရှိပြီးတော့သေဆုံးသူက 19 ယောက်ရှိပါတယ်။ပိုးတွေ့ရခိုင်နှုန်းက 4.65 ဖြစ်ပြီးတော့သေဆုံးသူကတော့ 3.9 ရခိုင်နှုန်းဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ3ရက်လောက်ကစပြီးတော့ပိုးတွေ့သူ 1,000 ဝန်းကျင်ထိနေ့စဉ်လိုပြန်တက်လာပါတယ်။အခုရက်ပိုင်းပိုးကူးသူအများစုကတော့ရှမ်းပြည်လာရှိုးဘက်ကဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုကလည်းဒီရက်ပိုင်းမှာပိုများလာတယ်လို့ဒေတာရင်းပရဟိတအသင်းတွေကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေထဲအမှန်တကယ်ပိုးကူးသူနဲ့သေဆုံးသူကတိထက်မကများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအလုပ်နေသူတွေကခန့်မှန်းပါတယ်။ယောဂထိန်ချုပ်ရေးကာကွယ်ရှိတွေကလည်းအသက်12နှစ်အထက်ကျောင်းသားလူငယ်တွေနဲ့ရဟန်းတန်ဃာတွေအပါအဝင်နိုင်ငံအနှံ့ပြည်သူတွေကိုထိုးနှံပေးနေတယ်လို့မြမအလင်းနဲ့ကျေးမုံသတင်းစာတွေမှာဖော်ပြပါတယ်။ပိုးကူးဆက်မှုတွေပြန်မြင့်တက်လာတဲ့အချိန်မှာပဲကိုဗစ်ရောဂါကာကွယ်တာစီရဲ့အတွဲဆိုပြီးလူ90အစားလူ100ထက်ပိုးပြီးတော့လူစုလူဝေးမလုံရလို့ကျန်းမာရေးဝန်ကြီးဌာနကအောက်တိုဘာလကမှပဲကြေညာချက်ထုတ်ပြန်ထားတာပါ။ကိုဗစ်ပိုးတွေ့ရခိုင်နှုန်းကိုကြည့်ရင်ပိုးကူးဆက်မှုတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အနေအထားကိုရောက်နေပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ရောဂါထိန်းချုပ်ရေးအတွက်မလိုအပ်ပဲအိမ်မြင်မထွက်ရ stay at home မိထုတ်ပြန်ထားတဲ့မြို့နယ်ကတော့80ဝန်းကျင်ရှိနေပါသေးတယ
်။ဥရောပတိုက်မှာ COVID-19 ကြောင့်ကူးစက်မှုနဲ့အတိဆုံးပြန်တက်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဥရောပဒေသညွှန်ကြားရေးမှူးကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့အပတ်အတွင်းမှာကူးစက်မှုအသစ်2သန်းနီးနီးရှိခဲ့ပြီးလူ24,000တိဆုံးခဲ့ပါတယ်။ဒီပတ်အတွင်းဆေးရုံတန်းတုံးကနှစ်ဆဖြစ်ခဲ့ပါတယ်လို့ဒေါက်တာဟန်စ်ကလုကပြောပါတယ်။ကမ္ဘာမှာကိုဗစ်ကူးစက်မှုတက်နေတဲ့တခုရဲ့ဒေသဖြစ်တယ်လို့လည်း WHO ကဆိုပါတယ်။ ကာဝစီအများကြီးရနိုင်ပေမဲ့ရရှိပုံမညီမမျှဖြစ်နေပါတယ်လို့ WHO အရေးပေါ်ထားတဲ့အကြီးကဲဒေါက်တာမိုက်ကယ်ရိုင်းကလည်းကြာသပတင်းလေးကပြောပါတယ်ဥရောပမှာကာဝစီထိုးပြီးတာကပြင်းပြအားဖြင့်58ရာခိုင်နှုန်းရှိခဲ့ပေမဲ့တချို့တိုင်းပြည်တွေက80ရာခိုင်နှုန်းကျော်ပြီးတိုင်းပြည်နှစ်ပြည်ကတော့10ရာခိုင်နှုန်းအောက်မှာပဲရှိနေပါတယ်ဒီတိုင်းဆက်သွားခဲ့လို့ရှိရင်လာမယ့် February မှာကိုဗစ်ကြောင့်သိမ်းဆုံးတာနောက်ထပ်တန်းတဝက်တိုးလာစရာရှိတယ်လို့ WHO ဥရောပဒေသညွှန်ကြားရေးမှူးကခန့်မှန်းပါတယ်အမေရိကန်နိုင်ငံမှာတော့အ ਨੇ စုံဝန်ထမ်းတရာရှိတဲ့ကုမ္ပဏီတွေမှာအလုပ်လုပ်နေကြသူတွေဟာဇန်နဝါရီလ4ရက်ကနောက်ဆုံးထားပြီးကာကွယ်ဆေးအပြည့်ထိုးကြရမှာပါမထိုးရင်အပတ်စဉ်ကိုဗစ်ပိုးဆီးရမယ်လို့ Biden ဆိုတော့ကပြောထားပါတယ
်အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကတပုံတပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ခိုက်မှုတစ်နှစ်ပြည့်ချိန်မှာပဲအမေရိကန်မြို့တော်ဝါရှင်တန် DC မှာအီသီယိုးပီးယားအစိုးရရဲ့လုပ်ရက်ကိုပြစ်တင်ရှုံချတဲ့အနေနဲ့ကြာတာပြင်းနေကလူတွေလမ်းမောထွက်ဆန္ဒပြခဲ့ပါတယ်ဝါရှင်တန်အနီးတစ်ဝိုက်မှာနေထိုင်ကြတဲ့တီဂရီယန်ဥတို့ဦးဆောင်တဲ့ကျင်းပတဲ့ဆန္ဒပြပွဲကိုလှူပေါင်းရာချီပါဝင်ခဲ့တယ်လို့ VOA ကခန့်မှန်းပါတယ်။အမေရိကန်လွှတ်တော်ကနေအပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးအေဂျင်စီနဲ့နိုင်ငံရေးဌာနအထိချီတက်ဆန္ဒပြခဲ့တာပါ။နိုင်ငံခြားရေးဌာနအရာရှိတယောက်နဲ့ဆန္ဒပြပွဲစီစဉ်သူတွေအဆောက်အုံပြင်ဖက်မှာတွေ့ဆုံခဲ့ပေမဲ့ဘာတွေပြောဆိုခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး
။ဆူဒန်ဝန်ကြီးချုပ်အက်ဒယ်လာဟမ်ဒေါက်တဲ့အောက်တိုဘာ25ရက်နေ့ကအနာသိမ့်ခဲ့တဲ့စစ်ကောင်းဆောင်တွေကြားဆွေးနွေးနေကြတာတိုးတက်မှုရှိနေတဲ့ကြောင်းဝန်ကြီးချုပ်နဲ့နှိဆက်သူတို့က writer သတင်းဌာနကိုပြောပါတယ်။မကြာခင်မှာအဖွဲ့ဝင်14ဦးပါဝင်တဲ့အချုပ်အခြာအာဏာပိုင်ကောင်စီအသစ်တရပေါ်လာနိုင်ခြေရှိကြောင်း writer သတင်းဌာနကညွှန်ထားပါတယ်။ခုလိုစကားပြောကြဖို့ကုလသမဂ္ဂနဲ့အမေရိကန်တို့ကဖိအားပေးခဲ့ကြတာပါ။ဖွဲ့စည်းပုံအရအုပ်ချုပ်ရေးနဲ့အကူပြောင်းဖြစ်စဉ်ကိုပြန်သွားဖို့အာဏာသိမ်းစစ်ကောင်စီကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြာတာပြည်နေကပြောခဲ့ပါတယ်။အဒီနေ့မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကစစ်ကောင်းဆောင်ဘရနက်ဖုံးပြောခဲ့ပြီးဒီမိုကရေစီအကူပြောင်းလာစဉ်ကိုထိမ့်သိမ့်မှုသဘောတူခဲ့ကြပါတယ်။အစိုးရတရားဖွဲ့စည်းဖို့လည်းဘရန်ကသဘောတူခဲ့ကြောင်းသူယုံကပြောကြပါတယ်။
နော်မာလာ9ရက်တောက်ကြနေရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ဥတ္တမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရန်ကုန်တိုင်းဒဂုံမြို့သစ်အရှေ့ပိုင်းမြို့နယ်ကအထက်တန်းကျောင်းဆီယာမတယောက်ဟာဒီကနေ့နိုဝင်ဘာလ9ရက်နေ့မှာတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ရန်ကုန်မြို့ထဲကဗန်တစ်ခုရဲ့ရှေ့မှာလည်းအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။တီငိန်လုံကြုံရေးအတွက်သက်ဆိုင်ရာလုံကြုံရေးအဖွဲ့အစည်းတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ကြပါလို့စစ်ကောင်စီကထပ်ပြီးတော့တိုက်တွန်းပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။ရန်ကုန်တကုံမြို့သစ်မြို့နယ်အရှေ့ပိုင်းအမှတ်နဲ့ထပ်တန်းကျောင်းကဆီယာမတူဒီနေ့မနက်ပိုင်းကကျောင်းကိုအသွားမှာတနက်နဲ့အပြစ်ခံခဲ့ရပါတယ်။အငားရည်နဲ့လိုက်ပါလာတဲ့ဒီကျောင်းဆီယာမဟာမြောက်ကလာသူတမလမ်းမှာရင်ကျောပိတ်ဆို့တာကိုစောင့်နေချင်းလက်နက်ကန်အကြမ်းဖက်တဦးရဲ့ပြစ်ခတ်တာကိုခံရကြောင်းနဲ့မြောက်ကလာထွေထွေစေုံကြီးမှာစေကုသခံနေတုံးမှာပဲတည်ဆုံသွားကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။လိုင်သာမျိုးနယ်ခုနှစ်ရက်ကွက်မိကွက်ဇေအနီကပါရမီစေကန်းမှာလည်းဒီနေ့မနက်10နာရီလောက်ကပြစ်ခတ်မှုတစ်ခုဖြစ်ခဲ့ပြီးစေကန်းကဒူနာပြုဆီယာမတူတည်ဆုံခဲ့ပါတယ်။ပြစ်ခတ်တပ်ဖြတ်မှုနှစ်ခုလုံးမှာဘာအကြောင်းကြောင့်ဘသူလက်ချက်နဲ့ခုလိုပြစ်သက်ခံခဲ့ရလဲဆိုတာကိုတော့မသိရသေးပါဘူး။ဒီအခင်းဖြစ်ပြီးချက်ချင်းဆိုသလိုပဲလုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အနီးနားကလုံခြုံရေးကင်မရာမှတ်တမ်းတချို့ကိုလည်းယူဆောင်သွားခဲ့ကြောင်းလိုင်းသားရဒေသခံတချို့ကပြောပါတယ်
။ဖြစ်နေတာတော့အဲမှာဆီယာမောက်တော့ဝင်ကြည့်တယ်လို့အဲ့ဒါပဲကြားလိုက်ရတယ်။လုံခြုံရေးအခြေအနေကတော့ဒီစနေမဘက်မှာစစ်ဆေးတာရောခဏတစ်ခုပါပဲအဲ့ဒါ
။သူပြောသွားတဲ့ထက်ကစနေမဆိုတာကတော့ဒေသခံတွေအခေါ်စနေမကားမတိုင်နေရာကိုပြောတာဖြစ်ပါတယ်။ဒီနေ့မနက်10နာရီလောက်ကလည်းရန်ကုန်မြို့မင်းသမလမ်းမှာရှိတဲ့ရွှေကဘာအိမ်ယာကကမ္ဘောဇာဘန်ရှိမှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီး ATM ငွေထုတ်ဆက်တချို့ပျက်စီးသွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်လူထိခိုက်မှုမရှိကြောင်းအနီးအနားနေထိုင်သူတဦးက VOE ကိုပြောပါတယ
်။ကျွန်တော်လုံးရှိပါတော့လည်းဖြစ်သွားတာ။ရွှေကဘာအိမ်ယာမင်းသမလမ်းဟိုကမ္ဘောဇာဘန်ရှိမှာနော်။ ATM ဆက်ကြည့်တယ်နားမပေါ။ယူတော့ကြည့်ပါ
ရန်ကုန်မြို့ရဲ့အခြေအနေဟာတနေ့တခြားတရားဥပဒေစိုးမိုးရေးနဲ့ဝေးကွာလာတယ်လို့လိုင်းသားမှနေထိုင်သူတဦးက VOE ကိုပြောပါတယ
်။အော်မင်းနဲ့တန်းကြီးလို့ဖြစ်နေတယ်။တိုက်ခိုက်မှုတွေကလည်းတီတူတူတို့ကထင်အောင်ထင်မှားဖြစ်တယ်။ဟောဘကပဲတိုက်ကြလား၊ဒီဘူတာပဲတိုက်ကြလား။ထင်အောင်ထင်မှားနေတယ်။ဟိုလူစုလူရုံးဆိုရင်တော်တော်များများကြောက်ရွံ့နေကြတယ်ပုဂံကမှာနော်။ ဒီနေ့ဆိုလို့ရှိရင်လည်းအဲဒီလိုင်းတာတရားပြီးစစ်ကြောရေးတွေဖြစ်နေတယ်ပြီးပြီဆိုရင်ခွန်နိုင်ဆင်နိုင်ဆိုရွှေပြတာဖြစ်တယ်အဲ့လိုမျိုးတို့ညာမလတ်အကုန်လုံးဖြစ်နေဟိုကျူးတွေဖြစ်ပြဲနာပိုင်းစစ်စည်းရေးတွေတအားလုံးဒီကားတိုင်းလို့လို့ဖြစ်နေ
နွေမာလေးရက်နေ့ကလည်းမိုက်တယ်ဆက်သွယ်ရေးလုပ်ငန်းရဲ့အကြီးတန်းအရာရှိဦးသိန်းအောင်သူ့အိမ်ရှိမှာတနက်နေ့ပြစ်ခတ်ခံရလို့တေဆုံးခဲ့သလိုသူ့ဇနီးလည်းဒဏ်ရာရရှိခဲ့ပါတယ်ခုလိုတရားလက်လွတ်တပ်ဖြတ်မှုတွေဖြစ်နေတာနဲ့ပတ်သက်လို့တရားလွတ်တော်ရှိနေတယောက်ကခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဥပဒေသမားဖြစ်တဲ့အတွက်ဒီဥပဒေနဲ့ဥပဒေစွာပြောမယ်လို့ဆိုရင်တော့ဒီနိုင်ငံသားတယောက်ဟိုလူပုဂ္ဂိုလ်တဦးတယောက်ကိုသူ့ရဲ့ခုခံချစ်ပါခွင့်တစုံတရာမရရှိတဲ့နဲ့ဥပဒေနဲ့ခုခံချစ်ပါခွင့်မရရှိတဲ့နဲ့ဘယ်လိုသူကရှင်းနေတာတပ်ဖြတ်တာတွေဒီဘလောက်ပဲဒီအမြင်ရလိုအပ်တယ်ဆိုဆိုတာဥပဒေနဲ့မြစ်တူစားမဟုတ်ဘူးလို့ကျွန်တော်တို့ဒီတိုင်းခံနေနေကြုံကြည့်ပါတယ်။သို့တော်တစ်ဖက်မှာကျတော့လည်းဒါကနိုင်ငံရေးအတွင်းဒရာမဆောင်တော့ပဲနေစီးရေးအတွင်းဒရာဆောင်ပြီးတော့မှဒါစီးရေးအမြင်နဲ့ဆောင်နေကြတာဆိုတော့ဒါကတော့ကျွန်တော်တို့ကြည့်တဲ့ဘေးရဲ့သဘောထားပေါ်မှာမူတည်ပြီးတော့အဖြေရတော့ကွဲပြားလိုက်မယ်လို့ထင်ပါတယ်
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းလက်ရှိမှာလုံခြုံရေးနဲ့ပတ်သက်လို့ချုပ်ရင်းအားနည်းချက်တွေရှိနေတယ်လို့ VOE ကိုပြောပါတယ
်။အဖြစ်လုပ်ငန်းတွေလုံဆောင်နေတဲ့သူတွေပေါ့နော်ဆက်လုပ်ငန်းတွေလုံဆောင်နေတဲ့သူတွေရှိနေတဲ့များကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီချုပ်ရင်းအားနည်းချက်တချို့တော့ရှိနေအောင်မှာမယ်သို့တော်ဒါတွေကိုကျွန်တော်ပြည်သူလူထုကိုတိုက်တွန်းနေတာပြည်သူလူထုအနေနဲ့ဒါရခင်ရလို့ပဲလုံခြုံရေးကိစ္စတွေမှာသက်ဆိုင်ရာလုံခြုံရေးဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်သွားပြီးရင်ကျွန်တော်တို့ဒါတည်ငြိမ်ရေးချမ်းတဲ့အခြေအနေကိုမကြခင်မှာပြန်လည်ရောက်ရှိလာအောင်
မြန်မာနိုင်ငံမှာအာဏာသိမ်းခံရတဲ့ February 1ရက်နေ့နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေကလည်းတဖြည်းဖြည်းအရှိန်မြင့်လာနေသလိုမျိုးပေါ်တွေမှာပြစ်ခတ်တပ်ဖြတ်မှုတွေလည်းပိုများလာနေပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်မှာဖြစ်ပျက်ခဲ့တဲ့ဒီအဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တော်ရရှင်များရှင်ကြာသပတေးနေ့ညတုန်းက VOA ကနေပြီးတော့ထုတ်လွှင့်ပေးခဲ့တဲ့ဖဲခုံတိုက်ပွဲသတင်းမှာPNLO uniform တွေတွေ့ခဲ့ရတယ်ဆိုပြီးတော့မှားယွင်းထုတ်လွှင့်ခဲ့တဲ့အတွက်တောင်းပန်အပ်ပါတယ်ရှင်။အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ PNLO ရဲ့တာဝန်ရှိတဲ့သူတွေနဲ့ဆက်သွယ်မေးမြန်းထားတာကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်နဲ့အတူပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဘက်ကပါဝင်တာမရှိကြောင်း PNLO အဖွဲ့ကဒီကနေ့ညင်းဆိုပါတယ်။ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကိုပအိုးအမျိုးသားအဖွဲ့ချုပ် PNO နဲ့မှားယွင်းဖော်ပြတာဖြစ်နိုင်ကြောင်းထောက်ပြတာတွေရှိပေမဲ့ PNO ဘက်ကလည်းညင်းဆိုပါတယ်ပအိုးလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင
်ကြော်တော်ရီနေ VOA သတင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ချုပ်၃ရက်ဆက်တိုက်ပွဲဖြစ်နေဆိုတဲ့ခေါင်းစဉ်နဲ့ထုတ်လွှင့်ခဲ့တဲ့ဖဲခုံတိုက်ပွဲသတင်းမှာဒေသခံကာကွယ်ရေးအဖွဲ့ကိုလာတိုက်ခိုက်တဲ့အထက်စစ်ကောင်စီနဲ့အတူပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကပါနိုင်တယ်လို့လေဒေသခံတွေကခန့်မှန်းပါတယ်လို့ဖော်ပြခဲ့တာပါ။ဒါနဲ့ပတ်သက်ပြီးပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဒုတိယဥက္ကဋ္ဌခွန်မြင့်ထွန်းကရည်ပြတ်ညင်းဆိုပါတယ
်။ဒီရထုတ်သွင်းတယ်လေဒီစေကုန်တိုက်ပွဲမှာကျွန်တော်တို့ပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ကစစ်ကောင်စီတပ်တွေနဲ့ပူးပေါင်းပါအောင်ဆောင်ရွက်တယ်ဆိုတာလုံးဝမဟုတ်ပါဘူး။ဒါကိုကျွန်တော်တို့အပြည့်အဝညင်းဆိုပါတယ်။ဒီမောင်းရက်ဆက်ပြမှုနဲ့ပတ်သက်လို့ကျွန်တော်အမှန်တကယ်ကောက်ဖြစ်ရပါတယ်။
ဒီတဲ့နဲ့ပတ်သက်လို့ PNLO ရဲ့နာယကဥခွန်ဥက္ကာကို VOE ကဖုံးခေါ်ဆိုခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ဒါကြောင့် PNLO ကိုမေးဖို့ကြိုးစားခဲ့ပေမဲ့တုံ့ပြန်မှုမရသေးပါဘူးလို့ဖော်ပြခဲ့ပါတယ်။ခွန်မြင့်ထွန်းကတော့သူတို့ PNLO ခေါင်းဆောင်တွေဘက်ကိုဆက်သွယ်လာခြင်းမရှိဘူးလို့ပြောပါတယ်။ PNLO ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့လဲခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ်
။ဒီမှာ24ရက်မှာကြာရောက်တယ်။ကိုမျိုးသားအမှန်ကြီးတုံ့ပြန်ပြီးတဲ့ဆက်ထမှာကျွန်တော်တို့ကဒီဥရနာရှင်စနစ်ပါဝင်အနာရှင်စနစ်ကိုထုတ်ရင်းယူပြီးတော့ဖယ်ရဒီယာမှုဒီဖောက်ရေးကိုလောက်ရမယ်ဖယ်ရဒီယာမှုဒီဖောက်ရေးဆိုတော့ကျွန်တော်ရဲ့အမျိုးသားရေးတာဝန်အနေနဲ့ကျွန်တော်တို့ခံယူရမယ်အဲ့ဒီအမျိုးသားရေးတာဝန်နဲ့ခံယူပြီးတော့ကိုဒေတာကောင်းတော့အတော်ကောင်းတော့ပိုးလူလူတွေရလုံးကကျွန်တော်ဒီပြည်အောင်စုပေါင်းပြီးတော့တိုင်းသားလူမျိုးကောင်းလို့ပြည်သူပြည်သူနဲ့ဒီလက်တွေဆောင်ရမှုပေါ်တော့ကျွန်တော်ထုတ်ပြန်ပြန်ကြတာမကြသေးပါဘူးစက်တင်ဘာ20ရက်နေ့ကထုတ်ပြန်ပြန်ပြန်ပြီးဖြစ်ပါ
နိုမာလာလီယက်နေ့သတင်းထုတ်လွှင့်ချက်မှာပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကိုပိုးအမျိုးသားအဖွဲ့ချုပ် PNO နဲ့မှားယွင်းဖော်ပြတာဖြစ်နိုင်ကြောင်းလဲထောက်ပြထားပါတယ်ပြီးခဲ့တဲ့လတွေကလွိုင်ကွန်နဲ့ဒီမော့ဆိုဘက်ဖြစ်ပွားတဲ့တိုက်ပွဲတွေမှာ ဥအောင်ခန့်ထီဦးဆောင်တဲ့ပိုအမျိုးသားအဖွဲ့ချုပ် PNO ရဲ့အသွင်ပြောင်းထားနေပြည်သူစစ်တွေပါဝင်နေဆိုတဲ့သတင်းတွေထွက်ခဲ့ဥပါရယ်ဖဲခုံတိုက်ပွဲနဲ့ပတ်သက်ပြီးဒေသခံတွေပြောသလို PNO တပ်ဖွဲ့ဝင်တွေပါဝင်သလားဆိုတဲ့အပေါ်မှာတော့ PNO အသွင်ပြောင်းထားနေပြည်သူစစ်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူခွန်တန်းကျွဲကအခုလိုတုံ့ပြန်ပါတယ်
တဲ့ကိုကမ္ဘာအားကျွန်တော်တို့မပါဘူးဗျာအဲ့ကျွန်တော်တို့နေအဲမှာပဲဂျန်တဲ့နေရာတော့ကျွန်တော်တို့မပါဘူးပြီးခဲ့တဲ့လွယ်ကော်ဖက်မှာလည်းပါတယ်အရင်တော့ဒီမော့ဆိုအထိ6မိုင်အထိတော့ဈေးလေပါငါအရင်တော့ပြီးခဲ့၄-6လတော့ပြောတာဟောကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်ကကျွန်တော်တို့အထိလည်းမရောက်ဘူးကိုယ်နေမြင်နေကိုပဲလုံချိုရေးကိုကာပြီးတော့မှဂျန်တဲ့ဘိုင်းကြီးကမပါဘူးအဲ့ခန္ဓာလေးကကျွန်တော်တို့လည်းအဲ့ဒီကရားဖက်မှာတော့ကျွန်တော်နေနေကြော်တာလည်းမရှိဘူးအခုလက်ရှိအနေထားလည်းမရှိဘူးအရင်တော့လည်းမရှိဘူးနောက်ဆိုလည်းရှိမှလည်းမဟုတ်ဘူးကျွန်တော်တို့နေနေထဲမှာပဲကျွန်တော်တို့နေတာ哦လုံချိုရေးအပိုင်
းဥက္ကဋ္ဌဦးဆောင်တဲ့ပိုးအမျိုးသားဖွဲ့ချုပ် BNO ဟာ1990ခုနှစ်မှာဆယ်ဆူရနဲ့ပြစ်ခတ်ရက်ခဲ့ပြီးတဲ့နောက်2009ခုနှစ်နောက်ပိုင်းမှာ BNO ကိုနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခဲ့ပြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNA ကိုတပ်မတော်ရဲ့ကုကဲမှုအောက်ဌာနေပြည်သူစစ်ဖြစ်အသွင်ပြောင်းခဲ့ပါတယ်ဘုံမူကြီးခွန်အုပ်ကခွန်မြင့်ထွန်းနဲ့ခွန်သူရီတို့ဦးဆောင်တဲ့ပိုးအမျိုးသားလုံချိုရေးအဖွဲ့ချုပ် PNL ကိုတော့ထိုင်းမြန်မာနယ်စပ်ဒေသမှာ2009ခုနှစ်ကဖွဲ့စည်းခဲ့ပြီး2015ခုနှစ်မှာ NCA အပြည့်အစုံချုပ်ချုပ်ဆိုခဲ့ပါတယ်ခင်ဗျာ
။ပိုးလက်နက်ကိုင်ဖွဲ့တွေရဲ့တုံ့ပြန်ချက်ကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီဘက်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လုံခြုံရေးအခြေအနေတုံ့ပြန်ချက်ကိုတင်ပြပေးကြပါမယ်။ဘယ်နိုင်ငံမှမှလုံခြုံရေးနဲ့ပတ်သက်ပြီးတရားရာဂိုင်းတော့အာမခံနိုင်တယ်ဆိုတာမရှိပါဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ BNN စစ်တပ်ဖက်ဆက်ပိုင်းနဲ့ Mintel ဆက်သွယ်ရေးကုမ္ပဏီရဲ့ထိတ်တန်းအရာရှိတဦးလုံခြံခံရလို့တေဆုံးခဲ့ရတာ။နောက်ဒီကနေ့မှလည်းကျောင်းဆရာမတဦးအသက်ခံခဲ့ရတာစတဲ့ဖြစ်ရပ်တွေဇက်တိုက်ရှိခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီဖြစ်ရပ်အပေါ်မှာမိတ်ဆွေလို့ဖော်ကင်ဖက်တွေအပါအဝင်NUG အစိုးရဘက်ကရောဘလို့တုံ့ပြန်ပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ဒီအကျန်းဖတ်မှုတွေဇက်တိုက်ဖြစ်လာတဲ့ပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုမိုင်းတဲကကာဝန်ခံတယောက်တတ်ခံရတဲ့ဖြစ်စဉ်မှာတော့သူကတော့တိတ်ဆုံးပါတယ်သူအမျိုးသမီးကတော့ခုဟိုဆေးရုံမှာရှိတယ်အခြေအနေတော့ကောင်းပါလေကြာဒီဆရာမကိုပြစ်ခတ်တာနဲ့ပတ်သက်ပြီးလဲအဲ့ကျွန်တော်ဖုန်ကားပေါ်ထုတ်ရရှိပါတယ်အဲဆက်တက်ပြီးပေါ်ထုတ်ရမယ့်ဟာလေးတွေရှိပါတယ်စစ်မှုကျူးလွန်ခဲ့တဲ့များလည်းဖန်ဆီးရမိဖို့ဆောင်ရွက်လျက်ရှိပါတယ်ကဒီကတော့ဒီပြည်နိုင်ငံမှာမှလုံခြုံရေးနဲ့ပတ်သက်ပြီးတရားရာဂိုင်းတို့အာမခံနိုင်တယ်ဆိုတော့မရှိပါဘူးအထက်လုပ်ငန်းတွေလုံဆောင်နေတဲ့သူတွေရှိနေတယ်များကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ချုပ်ရင်းအားနည်းချက်တချို့တော့ရှိနေအောင်မှာမယ်သို့တော်ဒါတွေကိုကျွန်တော်ဒီလူလူတွေအနေနဲ့ရခင်ရလို့ပဲအသက်ဆိုင်ရာလုံခြုံရေးဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်သွားပါရင်ဒီနေ့ဈာနဲ့အခြေအနေကိုမကြာခင်မှာပြန်လဲရောက်ရှိလာပါမယ်။သံရွေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းနေ့စဉ်ကျွန်တော်တို့လည်းသတင်းထုတ်ပြန်လည်းရရှိပါတယ်။ခွင့်ဆက်ခံမိတဲ့တရားခံတွေအများကြီးရရှိပြီးဖြစ်ပါတယ်။အံကိုရေးထောက်ပံ့တဲ့အရေးမြစ်တွေလက်နဲ့ထောက်ပံ့တဲ့အရေးမြစ်တွေကိုလည်းဆက်တောင့်နိုင်အောင်ဆောင်ရွက်လည်းရရှိပါတယ
်။အခုလိုမိုက်တဲဘန်ဒါရဲ့အရာရှိချုပ်နဲ့အငိမ့်စားရေးတဲ့အရာရှိဦးသိအောင်နဲ့စနီးအိနာလမ်းလျှောက်နေစဉ်အခုလိုဖြစ်ခံခဲ့ရတဲ့အပေါ်အမည်မဖော်လိုတဲ့မိတ်ဆွေရင်တူကလည
်းဒီလိုမျိုးအကြောင်းမဲ့တတ်ဖြတ်တာတွေကတော့မကောင်းဘူးပေါ့နော်အတူသဖြင့်မျိုးပေါ်မှာအခုဖြစ်တဲ့နေရာတွေကိုကြည့်လိုက်ရင်အင်းစိန်လမ်းမပေါ်မှာဖြစ်တဲ့အခု9မိုင်တင်းညွင့်ရင်လမ်းဆိုပြည်လမ်းနဲ့မလမ်းမကမ်းမှာပဲရှိတယ်အများပြည်သူရှေ့မှာလောက်တာတွေကနှစ်ဖက်စလုံးအတွက်အနာတရားဖြစ်စေတဲ့နာကြီးချက်တွေဖြစ်စေတဲ့ဒီလိုလုပ်တဲ့အလေးထားတွေကိုဆက်ပြီးတော့မလုပ်သင့်ဘူးပေါ့နော်တကယ်တော့ဒီလူတွေကတနည်းတစ်ဖုံအားဖြင့်တရားပတ်သက်တဲ့လူဖြစ်ချင်းဖြစ်မယ်၊သွယ်ဝိုက်ပတ်သက်တဲ့လူဖြစ်ချင်းဖြစ်မယ်၊လူတွေကတော့သူ့အဆိုင်ဝိုင်းမှာနေရင်တယောက်နဲ့တယောက်ပတ်သက်မှုတွေကတော့ရှိနေမှာပဲ။အဲလိုရှိနေတဲ့လူတွေကိုသူကတစ်ဖက်သက်ဆွဆွဲပြီးတော့လက်နဲ့နဲ့အကြမ်းဖက်တပ်ဖြတ်တာမျိုးဖြစ်နေတာ။ဆိုတော့ဒီလူတွေကလည်းပြန်ပြီးတော့ခုခံကာကွယ်ဖို့အတွက်သူတို့မှလက်နဲ့လည်းမရှိဘူးလေ။ဒီလက်နဲ့မရှိတဲ့ပြည်သူတွေကိုတစ်ဖက်သက်ဆွဆွဲချက်လေးနဲ့တပ်ဖြတ်တာကတော့ညီမလူအဆိုင်ဝိုင်းမှာဒီလိုရင်ကျေးမှုတွေလုံနီးလုံဟန်တွေကိုလုံးဝမဖြစ်ဖို့လာဖို့အဆုံးသတ်သွားဖို့ဖြစ်စေချင်ပါတယ
်။ဒါအပြင်နောက်အမီမဖော်လို့တဲ့ဦးသိန်းအောင်ရဲ့လုပ်ဖော်ကင်ဘက်တူကလည်း
အော်ကျွန်တော်စိတ်မကောင်းတော့ဖြစ်ရတာပါဗျာ။ကျွန်တော်တို့ကဟိုလုပ်ဖော်ကင်ဘက်တီဟိုတူတူလှုပ်လာလေ။ဘာပြီးတော့သူနဲ့ဆိုရင်ကျွန်တော်ဟိုအစတည်းကပေါ့အတူတူလှုပ်လာခဲ့တာဆိုတော့ဟိုဒီလိုမျိုးကြီးဖြစ်သွားတယ်ဆိုတော့ကျွန်တော်တော်တော်လေးတော့ကျွန်တော်စိတ်မကောင်းဖြစ်ရတာပေါ့။ရှော့ရတယ်ပေါ့နော်။ကျွန်တော်ယုံတော်မီဟုတ်ဟုတ်ခင်လာပေါ့နော်။ ဘာလို့ကျွန်တော်ဒီအပိုင်းနဲ့သူ့ကိုဖုန်းခေါ်သေးတယ်ဖုန်းခေါ်တော့သူမကိုင်းတော့နေမကောင်းဖြစ်တာနဲ့တူတယ်ပေါ့နော်ကျွန်တော်ထင်တော့နောက်ကျမှဒီလိုမျိုးဖြစ်တယ်ဆိုတော့ဘယ်တော့ယုံတော့မယုံသူကလှုပ်တာကိုင်းတာလည်းတော်ပါတယ်လူလည်းအေးလည်းအေးပါတယ်စိတ်မကောင်းဖြစ်ရတာပေါ့ဗျာ
ဒီပေါ NUG အစိုးရလူခွင့်ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့
အခုဒီကိစ္စနဲ့ပတ်သက်လို့ဘသူတွေကကျူးလွန်ပြီးတော့ဘာကြောင့်ကျူးလွန်လဲဆိုတဲ့အကြောင်းအရာတွေကတော့ပြောစရာအများကြီးရှိနေပါတယ်အခုတည်းကအဖြေမထုတ်နိုင်သေးပါဘူးဟိုဘက်ဒီဘက်ဆွဆွဲရလည်းရှိသလိုတချို့ကတော့ဒါကတော့ငွေကြီးကြီးအရှုပ်ထွေးတခြားသောပြဿနာတွေကြောင့်ဖြစ်တယ်လို့လည်းပြောကြတာရှိပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီလိုမျိုးကိစ္စတွေမှာကျွန်တော်တို့စစ်တပ်နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့သူတွေမတရားတပ်ဖြတ်မှုတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကလိုအပ်တဲ့ထုတ်ပြန်ကြေညာချက်တွေအတိပေးတိုက်တွန်းတာတွေနောက်ကလိုက်နာမဲ့ပုံစံမျိုးတွေကျွန်တော်လှုပ်ဆောင်ထားပါတယ်အဲ့တော့ဒီလိုမျိုးကိစ္စမှာတကယ်လို့များမှန်ကန်တဲ့ပုံစံနဲ့အရေးယူဆောင်ရွက်မှုတွေရှိနိုင်မလားမရှိနိုင်မလားဒါကတော့တရားဥပဒေပိုင်းဆိုင်ရာကျွန်တော်ပြန်ပြီးတော့ကြည့်ရမှာဖြစ်ပါတယ်ဗျ
တကယ်တော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဆန့်ကျင်မှုတွေဖြစ်လာကစစ်တပ်ပိုင်းမိုင်းကျဲတာဝါတိုင်းတွေကိုတတ်ခတ်ခဲ့ရကနေအခုမိုက်ကျဲအရာရှိကြီးပြစ်ခတ်ခံရမှုဖြစ်လာချိန်မှာနောက်ထပ်အလားတူပြစ်ခတ်မှုတွေပိုပြင်းထန်လာမှာကိုလည်းစိုးရိမ်မှုတွေရှိနေတယ်လို့သုံးသပ်သူတွေကဆိုပါတယ
်။ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီနေ့ UEC နဲ့နိုင်ငံရေးပါတီတို့တွေ့ဆုံတဲ့သတင်းကိုဆက်ချင်ပါတယ်။ဆီယနာတင်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီကနေပြီးတော့အသစ်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့အချိုးကျကိုစားပြု PR စနစ်နဲ့ပတ်သက်ပြီးတော့ဒီကနေ့နိုဝင်ဘာလ5ရက်နေ့မှာစတင်တွေ့ဆုံဆွေးနွေးပါတယ်။ဆွေးနွေးပွဲကိုတော့နိုင်ငံရေးပါတီ50ကျော်တက်ရောက်ပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပါတီတွေရဲ့သဘောထားဘလို့ရှိပါသလဲ။ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းထားတဲ့စစ်ကောင်စီကကျင်းပပေးမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးဖို့ပြင်ဆင်နေတာပါ။ဒါကြောင့်အစ်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်ရေးနိုင်ငံရေးပါတီတွေနဲ့ဒီကနေ့မှစတင်တွေ့ဆုံဆွေးနွေးပြီးဆွေးနွေးပွဲပထမရက်မှာ PR စနစ်နဲ့ပတ်သက်လို့ UEC ကရှင်းလင်းပြောကြားခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USTP ပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကပြောပါတယ်။
ကျွန်တော်တို့နိုင်ငံရေးပါတီဖြစ်တယ်ဖြစ်တဲ့အခါကျတော့တောင်ဝင်ရှိတဲ့ UEC ကနေတော့မှပဲစနစ်ပြောင်းလဲကျင့်သုံးပြီးဖြစ်စီကျွန်တော်တို့ကတော့လို့ဒီစနစ်နဲ့ပေါ်ဒီကမှာတရားကောက်ပွဲကျွန်တော်ဝင်ရောက်ရှင်းပြရတဲ့နိုင်ငံရေးပါတီဖြစ်တဲ့အတွက်ဒီစနစ်ပဲကျင့်သုံးခြင်းကိုကျွန်တော်တို့ကတော့နိုင်ငံရေးပါတီကြီးအနေနဲ့တော့ဟိုတရားမျှတစွာမှတ်မှတ်ချက်တွေနဲ့ရုပ်သားတွေတောင်းရရှိနေကြမှာပေါ့လေ
အရင်ကကျင့်သုံးခဲ့တဲ့မဲအများဆုံးရသူအနိုင်ရစနစ် FPTP ကနေ PR အချိုးကျကိုစားပြုစနစ်ကိုပြောင်းလဲဖို့အတွက်ဆွေးနွေးကြတာပါPR စနစ်နဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေရဲ့အကြံပြုချက်ကိုရွေးကောက်ပွဲကော်မရှင်ကဒီကနေ့တောင်းခံခဲ့တယ်လို့ဒေါက်တာနန္ဒလာမြင့်ကပြောပါတယ်
။ကျွန်တော်တို့ပါတီတို့ရဲ့အကြံပြုချက်တောင်းတဲ့အချိန်မှာကျွန်တော်တို့ကတော့ကျွန်တော်နိုင်ငံနဲ့ကန့်ညီမဲ့စနစ်ပေါ့နော်။ဟိုပဲစနစ်ပဲကျင့်သုံးခြင်းတော့ကျွန်တော်တို့နိုင်ငံအတွက်အကျိုးရှိမယ်နိုင်ငံသားတွေအားလုံးမှတ်နိုင်မယ်။လူသားချင်းစီအောင်တောင်းဝဲဆက်ဆံနိုင်မယ်။အနေထားမျိုးကိုဥပဒေဆောင်နိုင်ဖို့ပေါ့နော်ဒီပေါ်မှာအခြေခံပြီးကျွန်တော်တို့ကတကယ်လို့ပြန်ထားတာတော့ရှိပါလိမ့်မယ်။
ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဦးဆိုင်ကျော်အောင်ကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာကျင့်သုံးခဲ့တဲ့နိုင်သူအကုံယူစနစ် FPTP ထက်အချိုးကျကိုစားပြု PR စနစ်ကပိုကောင်းတယ်လို့သူ့အမြင်ကိုပြောပါတယ
်။ကော်မရှင်ဥက္ကဋ္ဌဖွင့်မင်းကပြောတယ်ကော်မရှင်အဖွဲ့ဝင်ဦးတန်းစိုးက PR စနစ်ကိုရှင်းပြတယ်ဘယ်လိုလုပ်မယ်ဆိုတာနော်သူတို့ကဒီ PR စနစ်လုပ်မယ်ဆိုတော့အားလုံးကပါဝင်မယ်ဆိုတဲ့သဘောမျိုးပါပဲ။နော်ယူစီယာယူလာပြီးဆိုကျွန်တော်ကဘာမှလုံးလုံးမရဘူးလေကျွန်တော်တို့ပါတီတွေကယူစီယာလက်အောက်ပဲလေဒါပေမဲ့တခုတော့ကျွန်တော်တို့ကပြောလို့ရတယ်ဆိုတော့ PR စနစ်ဆိုလို့ရှိရင်အားလုံးကပါဝင်မှာပေါ့ first pass the post တော့နတ်ပူကောင်းတယ်လို့ကျွန်တော်တို့မြင်တယ်လေ
ယူကောက်ပွဲမှာမဲအများဆုံးရသူကသက်ဆိုင်ရာမျိုးနွယ်ရဲ့ကိုယ်စားလှယ်အဖြစ်လွတ်တော်ကိုစားပြုဝင်ရတာကိုပြောတာဖြစ်ပါတယ်နိုဝင်ဘာ9ရက်ဒီကနေ့ကစပြီးရန်ကုန်မှာ3ရက်တိုင်တွေ့ဆုံခဲ့ကြတဲ့ဒီဆွေးနွေးပွဲကိုနိုင်ငံရေးပါတီပေါင်း50ကျော်တက်ရောက်ခဲ့တယ်လို့သိရပါဗျ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်ထဲမှာတော့မဲမတမာမှုတွေရှိခဲ့တယ်လို့လုံခြုံရေးအလွဲသုံးစားပြုပြီးဥပဒေနည်းဥပဒေတွေကိုကျော်လွန်လှုပ်ဆောင်ခဲ့တာတွေကြောင့်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာလို့ဖော်ပြထားပါတယ်စစ်ကောင်စီရဲ့ရှေ့လုပ်ငန်းစဉ်9ရက်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲတွေကိုပြန်ကျင်းပပြီးအနိုင်ရတဲ့ပါတီကိုဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံတော်ဝင်လွှဲအပ်နိုင်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ထည့်သွင်းထားပါတယ်ရှင်
မခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါလေရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါလေရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေနိုဝင်ဘာလ5ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်။အာဏာသိမ်းထားတဲ့စစ်ကောင်စီဟာသူတို့ဖမ်းဆီးထားတဲ့တက်ကြွလှုပ်ရှားသူတွေကထောင်နဲ့ချီကိုပြီးခဲ့တဲ့အောက်တိုဘာလကပြန်လွတ်ပေးခဲ့တယ်လို့ဆိုပေမဲ့ပြန်လွတ်လာချိန်မှာလူတွေဟာမပြောရဲမဆိုရဲအောင်အကျဉ်းချထားတဲ့ကာလအတွင်းမှာနီးလန်းဆုံတုံးပြီးတော့စိတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းတာတွေလုပ်ခဲ့တဲ့အကြောင်းပြန်ပြီးတော့လွတ်မြောက်လာသူတဦးဖြစ်တဲ့အလုသမားရဲတက်ကြွလှုပ်ရှားသူဒေါ်မျိုးမျိုးအေးကပြောပါတယ်6လကျော်ချုပ်နိုင်ခံခဲ့ရတဲ့ကာလအတွင်းမှာ45ရက်ကြာသူ့ကိုတီးခြားတိုက်ပိတ်ခဲ့တယ်လို့ဒေါ်မျိုးမျိုးအေးကပြောပါတယ်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့အခြေအနေထောင်သွင်းဖြတ်တန်းမှုတချို့နဲ့ပြန်ပြီးတော့လွတ်မြောက်လာပြီးတဲ့နောက်ပိုင်းကြုံတွေ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဒေါ်မျိုးမျိုးအေးကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ပေးထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါတော်မျိုးရေးရှင်အခုလိုအခြေပေးတာကျေးဇူးများကြီးတင်ပါတယ်
။ဟုတ်မင်္ဂလာပါ
။ Okay ပါရှင့်။တော်မျိုးရေးအားဒီပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲပေါ့နော်။ဒီမြန်မာနိုင်ငံမှာသတင်းချုပ်ကာလလူငင်းသက်သာခွင့်ပေါ့လေ။အဲဒီစစ်ကောင်စီရဲ့အပြောအယဆိုရင်တော့ပြန်ပြီးတော့လွတ်ပြေးရတဲ့မှာပါတယ်လို့ဟိုကျွန်တော်တို့တည်ရတဲ့အပေါ်မှာလည်းဝန်တာခဲ့ပါတယ်အဲ့ဒီချိန်ကလည်းလीနော်အခုပြန်လွတ်လာတာကရောလွတ်လွတ်ချွတ်ချွတ်ပြန်လွတ်လာတာလားဘယ်လိုပုံစံနဲ့ပြန်လွတ်လာတာပါလဲရှင
်ဟုတ်ကဲ့လွတ်လွတ်ချွတ်ချွတ်ပါပဲခံဝင်နေပါလိမ့်ရှိပါအောင
်အာဟုတ်ကဲ့ဝန်တာစရာပေါ့လေအဲ့တော့ဒီစပြီးတော့ကိုယ့်ကိုဖမ်းတော့ရောဘယ်လိုဆွဲချက်တွေနဲ့တင်ပြီးတော့အခန်းခံခဲ့ရတာလဲအကျဉ်းထောင်ထဲမှာရောဘယ်လောက်ကြာကြာနေခဲ့ရလဲဆိုတာလေးလည်းနည်းနည်းပြန်ပြီးတော့ပြောပြပေးပါလား
ကျမ905 desk ကကြီးနဲ့ဆွဲတာပါအချင်းတော်ထဲမှာ6လနဲ့6ရက်နေခဲ့ရတယ်ပေါ့အဓိကကတော့ဒီအိတ်ကာလာပေါ့နော်ဒီတော်လန်ရေးမှာ CDN support လို့ CDN လို့ဟိုဝင်ထဲနေကိုကျွန်တော်တို့ဆွဲဆောင်နေလို့နောက်တစ်ခုကဒီအလူသမားတွေနဲ့အတူတူလမ်းမောက်တက်ပြီးတော့တော်လန်ရေးဟိုဥဆောင်နေတယ်ပေါ့နော်အဲ့လိုမျိုးဆွဲချက်တွေနဲ့905 desk ကကြီးနဲ့ဆွဲတာ
အဲ့တော့ဘယ်အချင်းထောင်မှာနေခဲ့ရလဲဒီအချင်းထောင်တွင်မှာရောကျမတို့ကြားတာကတော့ဒေါ်မျိုးမျိုးအေးဆိုရင်တိုက်ပိတ်ခံရတဲ့အထိအခြေအနေကြုံခဲ့ရတယ်လို့တော့ပြောတယ်အဲ့ဒါရောဟုတ်ပါသလားအချင်းထောင်တွင်အတွေ့အကြုံပေါ့နော်နည်းနည်းမျှဝေပြပ
ါဟုတ်ကဲ့အင်းစိန်အချင်းထောင်မှာပါအဲဟုတ်ပါတယ်တိုက်ပိတ်ခံရတာပါတိုက်ပိတ်ခံရတဲ့ရက်ကတော့စက်တင်ဘာလ9ရက်နေ့ပေါ့စက်တင်ဘာလ9ရက်နေ့ကနေကျမလွတ်တဲ့အထိပေါ့နော်45ရက်တိုက်ပိတ်ခံတာပါအချင်းအောင်ထဲမှာဘလို့ဖြတ်တန်းခဲ့ရလဲဆိုတော့အရှိပိုင်းတော့တိုင်မပိတ်ခင်ကာလကတော့တိတ်ပြီးတော့ဒီထူးထူးတွေမရှိဘူးပေါ့နော်ဒါပေမဲ့ကြာလာတဲ့ခါကျတော့ကျမတို့တွေကချင်းချင်းပုတ်တိုက်မှုတွေရှိလာတယ်ရှိလာတဲ့ခါကျတော့တချို့မလိုလားတဲ့ဟိုစဟိုအမိတ်နေပေါ့ညွန်ကြားချက်တွေအဲသူတို့ဘက်ကလှုပ်လာတာကျမတို့ဘက်ကလက်မခံနိုင်တာရှိတယ်ပထမပိုင်းဂျွန်လ30ရင်းနေမှာတစ်ချိန်လွတ်သွားတယ်ပေါ့နော်အဲ့လွတ်တဲ့အချိန်မှာသူကနောက်ရက်တွေဆက်လွတ်မယ်လို့ပြောပြီးတော့မလွတ်ဘဲနဲ့အဲ့ရက်တွေဖြတ်ပလိုက်တယ်အဲ့နောက်ပိုင်းမှာကျမတို့တွေကမေးခွန်းတွေသူတို့ပေါ်ရှိလာတယ်ပေါ့နော်ဘလို့လဲဘာလဲအဲ့လိုမေးခွန်းတွေပေါ်မှာသူတို့တွေเนี่ยပြန်လဲဖြေချခြင်းမရှိဘဲနဲ့တခြားရွှေ့လိုက်တာတို့ပေါ့နော်တခြားပုံမှန်ရောက်တရားနေနေတဲ့အဆောင်ကနေတခြားဆောင်ရွှေ့လိုက်ဒါတော့ထောင်ထဲမှာတော့သူတို့သဘောဆိုတော့ဒါတော့ကျမတို့တိတ်မပြောလို့ပါဘူးတိုးတော်လဲဒီကိုဗစ်ဖြစ်နေတဲ့ကာလမှာပေါ့နော်လူတွေတအားပြတ်ချက်ညက်ပြီးတော့သူတို့ပြောသလိုတော့ဒီနိုင်ငံရေးသမားတွေဒီ95တွေပဲထားလာတော့မှဲ့နေဒါပေမဲ့အဲ့နေရာမှာကအရန်ကိုပြတ်ချက်တက်ပြီးတော့လေနေရတာအဆင်မပြေဘူးပေါ့အဲ့လိုအနေထားမျိုးကိုတကယ်သာသူတို့ဘက်ကကျမတို့တွေထည့်သွင်းစဉ်းစားရတယ်ဆိုတော့ရွှေ့မှာမဟုတ်ဘူးအခုကကျမတို့ကိုပို့ สิ่งนี้อยู่อ่ะปูพี่ทุกข์ยาอ๋อปูพี่แล้วสิ่งนี้อย่างสุดเลยสิกูดิตรงมาชื่อนี่ปุ่งยาแต่จำไม่รู้แต่ตอนนั้นตอนนี้เรียนนิทานนี่พี่รู้นะลูกเด็กอาเมียเรียนนิยามบอกเดี๋ยวก็เดี๋ยวการมาถ่ายออกจะไม่ไปเอี่ยเรียนนิยามจำไม่รู้ช่วยไปไหนไอ้มันนี่อันนี้พี่รู้จำไม่ก็ขณะขณะพี่รู้เลยเนาะเลี้ยงมุ้งแม่พอสังเกตดูเลยเลี้ยงยุ่งยังงั้นสุดหรอจำไม่รู้ก็ต้องสูญเจ้ากันยาเลยอันนี้มันจะคู่คู่ปอมาจำไ မျိုးဆိုကျွန်တော်နဲ့ထိတ်တိုက်တွေ့တယ်တွေ့တဲ့အခါကျမှအဲကျွန်တော်ခေါင်းဆောင်နေလို့ဘာလို့တော့အဲဆွဲချက်တွေတင်းပြီးတော့တိုက်ပိတ်လိုက်တာ
ကိုတယောက်တည်းပဲတီးတန်းတိုက်ပိတ်ခံရတာလားကိုလိုတိုက်ပိတ်ခံရတဲ့သူတခြားသူတွေရောရှိသေးလားကိုကမှပို့ပြီးတော့ပြစ်မှတ်ထားတဲ့သဘောမျိုးလားရှင
်ကျွန်မတော့ရှိနေကျွန်မလွတ်တဲ့အချိန်အထိပါပါ၃ချိန်တိုက်ပိတ်ကြတယ်ပထမအဆုံးချိန်ကတော့ဒီလိုနိုင်ငံရေးပုံမှန်ပြီးပါမဟုတ်ဘူးသူတို့ကဆွဆွဲလိုက်တာဖြစ်လဲဆိုတော့ဟိုအဝတ်တန်းကိစ္စနဲ့အချင်းချင်းတခြားပုံမှန်တွေစကားများတယ်ပေါ့နော်ကျမတို့တွေဒီနိုင်ငံရေးသမားဒီ905သမားတွေပေါ့နော်အဝတ်လှမ်းမို့သွားတဲ့ခါကြလို့ရှင်လှမ်းတဲ့နေရာမရှိဘူးမရှိတဲ့ခါကြကျမတို့ကဒီတိုင်းပဲမလှမ်းပဲနေရမှာလားလို့ပြောတာအဲ့ဒါလေးကိုတင်ပြတာနဲ့ကိုသူတို့တိုက်ပိတ်လိုက်တာပေါ့နော်အဲ့တုန်းကခုနှစ်ဦးလို့ထင်တာပဲသူတို့တော့တလားလောက်ကြာလာတော့မပြောတတ်ဘူးအဲ့ဒီဟာနောက်မှကြာတော့ရန်ဖြစ်တာရန်ဖြစ်တာလေတခြားပုံမှန်တွေတခြားပုံမှန်နဲ့ငါးရငါးဒက်စကကြီးနဲ့ရန်ဖြစ်တာပကံစင်းနေရင်လည်းအဲ့လိုမျိုးစကားတွေများကြတာပေါ့နော်အများကြီးရန်ဖြစ်တာအဲ့ဒါမှလည်းသူကဘယ်လိုလဲဆိုတော့ကျမတို့ငါးရငါးဘက်ကသူတွေကိုပဲသူကတိုက်ပိတ်လိုက်တယ်ဟိုဘက်ကတခြားပုံမှန်ကိုတိုက်မပိတ်ဘူးချင်းချင်းပြောလို့ရှင်တော့ထောင်ထဲမှာကျမတို့တွေကိုဟိုနှိပ်ကုတ်ထားတဲ့သဘောပေါ့နော်ဟိုခေါင်းမထောင်တာနှိပ်ကုတ်ထားတဲ့သဘောကျမအဲ့လည်းမှကြတော့ကျမနဲ့နောက်တစ်ယောက်နဲ့နှစ်ယောက်ကိုပဲပိတ်လိုက်တာသူကသူဇလန်းဆင်တာကျမတို့တွေကအဲ့လိုမျိုးပေါ့နော်ဆန္ဒပေါ်ထုတ်ဖို့စူးစမ်းနေရပေါ့နော်အဲ၈ရက်နေ့ကိုမှစက်တင်ဘာ၈ရက်နေ့ကိုမှကျမတို့မလွတ်ပေးဘူးဆိုလို့ရှိရင်ကျမတို့တွေကဆန္ဒပြမယ်ပေါ့အပြဖို့အတွက်ကျမလူပနဥပ္ပန္နဦးနဲ့တိုင်ပင်နေပေါ့နော်ဘလို့စီမံချက်တွေစွဲတယ်ဆိုသူတို့ကသူတို့ဇလန်းထွင်ပြီးတော့ကျမကိုအရင်ဆုံးပြောပြီးသားပိတ်လိုက်တာပြီးတော့မှကျမနောက်မှာဗင်းရောက်လာပြီးတော့ပိတ်တယ်ဆိုတော့ကျမမသိဘူးဆိုကျမနဲ့အခန်းကြီးကတ်ရမှာလည်းမထားဘူးလေအဲကျမနဲ့အတူပိတ်ခံတဲ့တယောက်ကတော့သူကနှစ်ပတ်နေတာနဲ့သူကလွတ်ပေးလိုက်တယ်ကျမကကြတော့ထောက်လျှောက်ခုနကအဲ့ဒီထောင်ကဟိုတာဝန်ရှိတဲ့လူတွေနဲ့ပေါ့နော်ဦးစီးတို့ဆောင်မှုတို့ပြီးလို့ရှိရင်အဒူးထောင်ပိုင်းတို့လည်းကျွန်မခဏခဏအဲ့လိုမျိုးဆက်ပြီးတော့စကားတွေများတဲ့ခါကျကျွန်မကတော့မလွတ်တော့ဘူးလွတ်မှာပဲကျွန်မထောင်ဟိုတိုက်ပိတ်တာနဲ့လွတ်သွားတာပေါ့
ထောင်တွင်းမှာရောမှနှိမ့်ဆက်နှင်းပန်းတာမျိုးတွေရောကြုံရတာမျိုးရှိလားရှင
်ကျွန်မတို့ကကတော့ဒီကိုထိလေးရောက်ရိုက်တာနှက်တာမျိုးမကြုံခဲ့ရဘူးအဲ့လိုရိုက်ဖို့နှက်ဖို့အတွက်တို့တွေစူးစမ်းတာပေါ့နော်ဝင်လာတယ်ဒီဘက်ကအင်အားကောင်းတယ်ကျွန်တော်တို့ညီတဲ့ခါကျတော့အဲ့လိုမျိုးဖြစ်ခဲ့ဘူးတိုက်သုံးကပိတ်တာမှာအလဲအဖွဲရတော့ရိုက်ခံရတယ်အဲ့တော့ရန်ဖြစ်တဲ့လူတွေပေါ့နော်ဆိုပြီးတော့သူကအဲ့လိုမျိုးပြောဆိုပြီးတော့တကယ်တော့လေရန်ဖြစ်တယ်ဆိုတာကျမတို့ဘက်ကဘာမှပြောတာမဟုတ်ဘူးတစ်ဖက်ကနေပြီးပြောတာဒါပေမဲ့သူကရိုက်ချင်တာငါးဟန်ငါးကိုရိုက်ချင်တာလေရိုက်ချင်တဲ့ခါကျတော့ဒီဝင်ထောင်ဝင်တဲ့ယောက်ျားလေးတွေရဲ့ပြီးလို့ရှိရင်ဒီအကြပေါ့အကြအပြာဝဲယောက်ျားလေးတွေရဲ့အဲ့လိုမျိုးတက်လာပြီးတော့ဝင်ကြည့်ပြီးတော့အစင်းမှရိုက်ကြတယ်ပေါ့နော်ပြီးတော့လေကျမတို့ခြံတဲ့လူတွေကအကုန်လုံးခေါင်းမဖော်နဲ့ပုံစံထိုင်ပေါ့နော်ဆိုပြီးတော့ချင်းချောက်တာပေါ့နော်ဝင်ရိုက်မယ်ဘာပြောမလဲဆောင်းထားလားအမျိုးဆုံးမှာပဲမကြောက်ဝင်မနာတာပေါ့နော်အဲ့ဒီဒူးဆောင်မယ်ကနေပြီးတော့ပြောဆိုပြီးတော့ကျမတို့လှုပ်သွားတာပေါ့ဒါကတော့ဟိုဟာကျမတို့ဟိုစိတ်အားဖြင့်ရိုက်တာပေါ့ကျန်တဲ့အချိန်တွေမှာတော့ဘယ်လိုပြောတာလဲဆိုတော့ကျမတို့တွေကိုဘယ်လိုပြောမခံနိုင်အောင်ဟိုဘယ်လိုပြောထောင်ထဲမှာစိတ်ဆင်းရဲအောင်နေထိုင်မကောင်းဖြစ်နေတယ်ဆိုလို့ရှိရင်အဲ့နေထိုင်မကောင်းတဲ့လူကပို့ပြီးတော့ဟိုခါလည်းမစားခြင်းမတောက်ခြင်းတည်သွားအောင်အဲ့လိုမျိုးပေါ့နော်စိတ်အားဖြင့်နှီးပေါင်းစုံနေတူလေဟိုနှိမ့်ဆက်တဲ့သဘောပေါ့နော်စိတ်တန်ရတဲ့နှိမ့်ဆက်တဲ့သဘောမျိုးပေါ့
ဟုတ်ကဲ့ဆိုတော့ဒေါ်မျိုးမျိုးအေးကနိုင်ငံရေးတက်ကြွလှုပ်ရှားသူအလုသမားရေးခေါင်းဆောင်တယောက်လည်းဖြစ်တဲ့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဟောအလုသမားတွေနဲ့အတူတူဒီလိုဒီအာနာသိမ့်မှုစန့်ချင်ရင်းနဲ့ပဲအခုလိုအဖမ်းခံရတယ်ဖမ်းခံရပြီးတော့မှ6လကျော်လဲထောင်ထဲမှာနေရတယ်အခုပြန်လွတ်တယ်ပေါ့လေဆိုတော့အခုပြန်လွတ်လာပြီးတဲ့နောက်မှာရောကိုကတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဥမာကိုကိုစောင့်ကြည့်တာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လုံခြုံရေးအရာပေါ့စိုးရင်ရတဲ့အခြေအနေမျိုးတွေရောရှိပါသလားဒါမှမဟုတ်အေးအေးချမ်းချမ်းရှိနေတယ်လို့ပြောနိုင်မလားဘယ်လိုများပြောနိုင်မလဲလက်ရှိအခြေအနေကိုပေါ့
ဟောမအေးတော့မအေးချမ်းဘူးအေးချမ်းဘူးစောင့်ကြည့်ခံရတဲ့အနေအထားမှာရှိမယ်ပြီးလို့ရှင်လည်းဒီမီဒီယာဖြည့်တာပေါ့မီဒီယာဖြည့်တာတွေကိုဟိုအရင်ကြီးပဲဒီဟိုမကြိုက်ကြဘူးပေါ့နော်မကြိုက်တော့ဟိုဟာတစားတရားတစားကြတော့ဗောမီဒီယာတွေမဖြည့်သိမ်းဘူးပေါ့နော်ဘာလို့ဖြည့်ရလဲရှောင်နေပါပေါ့ရှောင်နေပါလို့ပြောချင်းအပြည့်တနည်းအားဖြင့်ကျမတို့တွန်းပို့တာပေါ့ဒီနိုင်ငံထဲမှာမရှိဘဲနဲ့အပြင်ကိုရအောင်တွန်းပို့တာကျမစိတ်ထဲမှာအဲ့လိုခံစားရတယ်ကျမကဒီဒီဇိုင်းမဲ့ဒီအလုပ်သမား အခုရေလှောက်ရှားတဲ့လမ်းကြောင်းပေါ်မှာရှိတယ်နိုင်ငံဖြစ်ဖြစ်လာတဲ့အနေအထားပေါ်မှာဒါမဖြစ်သင့်ဘူးလို့ယူဆရတဲ့အကြောင်းမလို့ကိုယ်ယူဆနိုင်ကိုဒါလုတ်ခဲ့တာပေါ့နော်အဲ့ဒီပေါ်မှာဟိုတွားနေရမယ်ဒီဟာကိုလုတ်ခွင့်မရှိဘူးတော့နောက်တစ်ခုကလည်းဒီအခုအာဏာသိမ်းစစ်ကောင်စီအနေနဲ့ပြောထားတာကအဲ့ဒါဒီမိုကရေစီကိုသူတို့ကမထိခိုက်စေဘူးပေါ့ဒီမိုကရေစီကိုမထိခိုက်စေဘူး ော့မီဒီယာမှာဖြေတဲ့သူတွေကအခုကျမတို့ဖြေရတယ်ဆိုလို့ရှိရင်မှားပြီးဖြေတာမျိုးမရှိဘူးကျမအမှန်တရားအဲ့ဒီမှာကျွန်တော်ကြုံခဲ့ရတာကိုပဲပြောတယ်ဒါပေမဲ့သူများတွေဘာလို့မပြောလဲလို့ပြောရင်တော့ကြောက်တယ်ဟိုမှာတည်းကသူတို့ကပြောလိုက်တယ်လေထက်ဖန်းခံရမယ်နော်ဘယ်လိုလုပ်မယ်နော်ဒီတစ်ခါဆိုလို့ရှိရင်တော့ဘယ်လိုဖြစ်မယ်နော်ထက်ဆိုးမယ်နော်ထောင်နေပြည်တယ်ဆိုတာဘယ်လိုနော်ဆိုကျမတို့ပိုကြောက်ခြောက်လှုပ်လိုက်တဲ့အခါကျတော့တုံတန်ကမပြောတော့ဘူးလေဖြစ်ချင်တာပဲဖြစ်တော့လေဟောဖြစ်သည်မငါတို့ရဲ့ကံကနေတာဟိုဒီနိုင်ငံမှာနေတော့ဒီလိုပဲခံရမှာပေါ့ဟိုအုတ်ဆုတ်ချုပ်ရေးကာလပဲဘာလို့ပြောမှလဲဒီလိုမျိုးပေါ့ဟိုတနည်းဆိုလေအဲ့လိုမျိုးပဲလေအင်တာဗျူးတစ်ခုကျွန်မဖြေလိုက်တယ်ဆိုအဲ့အင်တာဗျူးအောက်မှာဝိုင်းပြောရတယ်လေထောင်ထဲမှာဒီမိုကရေစီကြောင်းတော့ပြောလို့ရမလားလူ့ခွင့်ရေးပြောလို့ရမလားဆိုတော့ကျွန်မတို့မှာထောင်တင်းကြနေတဲ့ဒီမှာလေသူ့ရဲ့ခွင့်ရေးရှိနေကျွန်မတို့ဆိုလို့ရှင်ဒါအတက်ကြွလူရှာသူတူနိုင်ငံတကာလောက်တူဆိုလို့ရှိရင်သူ့အနေနဲ့သူ့ပေးရမယ့်အပိုင်းတွေအများကြီးပဲရှိတယ်။ဒါတွေကိုကန့်သက်ထားတာရှိရလေ။အဲ့တော့အဲ့အရာတွေဟာကျမတို့အနေနဲ့ကိုကိုတိုင်းပြောနေတာကိုပဲကိုနိုင်ငံသားတွေကပြန်ပြီးတော့ဒါကိုမပြောအောင်ကန့်သက်နေရမျိုးတွေရှိနေတဲ့ခါကြတော့လေ။ဟိုဒီကိုလိုနီစနစ်ကိုပဲဒီအမွေဆိုးကိုပဲလက်ခံထားတာလားပေါ့။လွတ်လပ်တဲ့နိုင်ငံကြီးမှာလွတ်လပ်တဲ့တိုင်းပြည်မှာကျမတို့ကဒီမလွတ်လပ်ခဲ့တဲ့ဥပဒေအတိုင်းဘောင်အောက်ထဲမှာပဲအခုချိန်ဒီကျမတို့အသက်ရှူကြက်ကြက်နဲ့ပဲနေကြရအောင်ပါလားကိုကိုတိုင်ကမလွတ်လပ်ဘူးလို့ခံယူထားကြတာလားပေါ့နော်ဒါတွေကတော့ကျမတို့အနေနဲ့ဒီကနေပြီးတော့ပဲပြန်လှန်မေးခွန်းပြန်ထုတ်ရတော့မှာဖြစ်နေ
ဟုတ်ကဲ့ပါအခုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများကြီးကျမရဲ့ရှင
်ကျမကလည်းကျမလွတ်မြောက်လာတယ်ဆိုပေမဲ့မလွတ်မြောက်နိုင်သေးတဲ့သူတွေအများကြီးကြံ့နေကြတယ်ပေါ့နော်အဲ့တော့ဟိုကြံ့နေခဲ့တဲ့နိုင်ငံကြီးအချင်းသားအားလုံးချင်းချက်မရှိသူတို့ထုတ်ပြန်ထားတဲ့အမိန့်များအတိုင်းပဲအများဆုံးလွတ်မြောက်ဖို့လေကျမဒီကနေပြီးတယ်လေစုတောင်းနဲ့မေတ္တာလည်းပို့ရဲအားလုံးကလည်းကျောင်းနဲ့အတူတူပေါ့နော်သူတို့အများဆုံးလွတ်မြောက်ဖို့စုတောင်းပေးကြပါဝိုင်းဝန်းကူညီပေးကြပါဆူရောက်လုပ်ပေးကြပါအဲ့လိုကျမပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါမခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတော့ပထမဆုံးအကြိမ်အဖြစ်နဲ့အာရှနယ်ဘွားတချို့မြို့တော်ဝင်ဖြစ်လာကြတဲ့အကြောင်းကိုအောင်ကတင်ပြထားတာနားဆင်ပါရှင်
ရင်းကံပြောင်းစုအဓိကမြို့ကြီးတချို့ကမြို့တော်ဝင်ရွေးကောက်ပွဲမှာအာရှမြို့ပွားတွေပထမဆုံးအကြိမ်အနေနဲ့မြို့တော်ဝင်အဖြစ်ရွေးချယ်ခံရပါတယ်ကယောဂါကာလအတွင်းအာရှသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာခဲ့ပြီးတဲ့နောက်အခုကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မြို့တော်ဝင်အဖြစ်ရွေးချယ်ခံရပါတယ်ဒီအကြောင်း AP သတင်းကိုစူးစီးတင်ပြပေးထားပါတယ်အမေရိကန်ပြည်ထောင်စုအနောက်လေပိုင်းဒေသအိုဟိုင်းိုးပြည်နယ်အတွင်းကမြို့မှာအသက်39နှစ်အရွယ် F.W. ဘူရီဘဲကိုမြို့တော်ဝန်အဖြစ်ရွေးချယ်တင်မြှောက်ကြပါရတယ်။အိန္ဒိယကပါကင်ဖြစ်သူနဲ့ဒုက္ခသည်အဖြစ်အမေရိကကိုရောက်လာတဲ့တိဘက်မိခင်ဖြစ်သူတို့ကဆင်းသက်လာတဲ့မျိုးဆက်ဟာအခုအခါမှာမြို့တော်ဝန်တာဝန်ထမ်းဆောင်ရမှာပါ။2015ခုနှစ်မှာပြူရီဘဲဟာရှေ့နေအလုပ်ကိုဆွန့်လွတ်ပြီးတော့ခရိုင်ပြည်သူ့ဆက်ဆံရေးဝန်ဆောင်မှုဌာနမှာတာဝန်ထမ်းဆောင်မှုရွေးကောက်ပွဲဝင်ခဲ့ပါတယ်။ Republican လူပြူအများစုနေကြတဲ့ဒေသမှာအသားအရောင်ရှိသူတဦးလည်းဖြစ် Democrat တဦးလည်းဖြစ်တဲ့ပြူရီဘဲအနေနဲ့အခုလိုရွေးကောက်ပွဲဝင်မှုဟာတိတ်လွယ်မှာမဟုတ်ဘူးလို့မိတ်ဆွေတွေကအကြံပေးတားမြစ်တဲ့ကြားမှာပဲရွေးကောက်ပွဲအပြီးသူဟာနှစ်ပေါင်း100ကျော်အတွင်းခရိုင်အရာရှိဖြစ်လာတဲ့ပထမဆုံးဒီမိုကရက်တဦးဖြစ်လာပါတယ်။နိုဝင်ဘာလ2ရက်နေ့ကကျင်းပခဲ့တဲ့မြို့တော်ဝန်ရွေးကောက်ပွဲမှာလည်းသူဟာအနိုင်ရရှိခဲ့ပါတယ်
Being elected the first Asian mayor of Cincinnati.
American အနောက်လေပိုင်းဒေသက Cincinnati မြို့မှာအာရှຫນွယ်ဘွားတယောက်မြို့တော်ဝင်အဖြစ်ပထမဦးဆုံးအရွေးခံရတာဟာ Cincinnati အနာဂတ်အတွက်တကယ့်ကိုပြောင်းလဲမှုကြီးတစ်ရပ်ဖြစ်ပါတယ်
။ American အရှေ့မြောက်ပြည်နယ် Massachusetts က Boston မြို့မှာတော့အသက်36နှစ်အရွယ်မြို့အုပ်ချုပ်ရေးကောင်စီဝင် Michelle Wu ကိုမြို့တော်ဝင်အဖြစ်ရွေးချယ်လိုက်ပါတယ်။2013ခုနှစ်အသက်28နှစ်အရွယ်ကလေးက ဝူဟာဘော့စတန်မြို့အုပ်ချုပ်ရေးကောင်စီဝင်အဖြစ်စတင်တာဝန်ထမ်းဆောင်ခဲ့ပြီး2016ခုနှစ်မှာတော့မြို့အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဖြစ်ရွေးချယ်ခံရပါတယ်။သူဟာဥက္ကဋ္ဌဖြစ်ရွေးချယ်ခံရတဲ့ပထမဆုံးအသားအရောင်ရှိအမျိုးသမီးလည်းဖြစ်ပါတယ်။မီရှဲဝူက
Thank you for placing your trust in me.
အခုလိုရွေးချယ်ခံရဖို့ဟာအကောင့်ထဲပေါ်ဖို့ဖြစ်နိုင်တယ်လို့ပြောခဲ့ကြတဲ့အချိန်မှာပဲ။ဒီကနေ့မှာတော့ဘော့စတန်ကမဲဆန္ဒရှင်တွေကလည်းဒါကိုသဘောတူကြောင်းပြသလိုက်တာပါ။
ထိုင်ဝမ်ကနေရွှေပြောင်းချေချလာတဲ့မိဘတွေကနေဝူးကိုချီကာဂိုမှာမွေးဖွားခဲ့တာပါ။အဲဒီနောက်သူဟာဟာဗတ်ဥပဒေကျောင်းကိုတက်ဖို့ဘော့စတန်ကိုသွားရောက်နေထိုင်ခဲ့ရာကနေနောက်ပိုင်းမှာလူမှုဝန်ဆောင်မှုလုပ်ငန်းတွေထဲထဲဝင်ဝင်ပါဝင်လာတာပါ။ဘော့စတန်ဟာအသွေးအရောင်ဆုံးတော်တော်များများနေထိုင်ကြတဲ့မြို့လဲဖြစ်တာကြောင့်စီးလုံးမှုဟာအရေးကြီးကြောင်းထောက်ပြကြပါရယ်။ဘော့စတန်မြို့ကန်မစ်ရှဲအီဝင်းက
I'm 66 and to be honest
ကျမကအသက်66နှစ်ပါပြောရမယ်ဆိုရင်တော့အခုလိုအခြေအနေမျိုးဖြစ်လာတင်တာဟာကြာလှပါပြီဒါပေမဲ့အခုဖြစ်လာပြီဆိုတော့လည်းကောင်းပါတယ်အရင်တုန်းကတော့လူမျိုးပေါင်းစုံကြားတီးခြားစီသာနေခဲ့ကြပေမဲ့အခုတော့ဒီရွေးကောက်ပွဲအတွက်အတူလက်တွဲဆောင်ရွက်ခဲ့ကြတာဟာ Massachusetts ပြည်နယ်နဲ့ Boston မြို့အတွက်အပြောင်းအလဲကြီးတစ်ရပ်ပါ Asian လူမဲ Latinoလူပြူစသဖြင့်ရှိနေရာကနေပထမဆုံးအနေနဲ့အတူတကွလက်တွဲဆောင်ရွက်ကြဖို့နောက်ဆုံးမှာနီလန်ရှာတွေ့ခဲ့ပါပြီ
အခုရွေးကောက်ပွဲမှာရှင်ပြိုင်ခဲ့တဲ့မျိုးတော်ဝန်လောက်နှစ်ဦးလုံးဟာအသားအရောင်ရှိသူအမျိုးသမီးတွေဖြစ်ကြတာကြောင့်ဘော့စတန်ဟာစံပြနမူနာမျိုးဖြစ်တယ်လို့လဲဆိုရတယ်။ဝူးအကောင့်ထဲပေါ်မဲ့မူဝါဒတွေထဲမှာစင်ရမွေးတည်မှုကစားလို့စီးပွားရေး၊ကျန်းမာရေး၊ကိစ္စရပ်တွေအလုံးအပြင်တဘာဘောပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့လဲတချို့ကလိုလားနေတာပါ။ဘော့စတန်မျိုးကန်အမ်မာရိုင်ယန်က
I'm
like just still hitting me in ways that she's won. It's really nice to meet you. It's really nice to meet you. It's really nice to meet you. It's really nice to meet you.လူမျိုးပေါင်းစုံအားလုံးနေထိုင်ကြတဲ့ဒီဘော့စတန်မှာအားလုံးကိုဥဆောင်စီရင်ပြီးတော့ယုံကြည်မှုတည်ဆောက်နိုင်တာကလည်းအထူးယူဆရပါလူငယ်တယောက်အနေနဲ့ပြောရရင်သူဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဦးစားပေးဆောင်ရွက်တဲ့သူတူဖြစ်ဖို့မျှော်လင့်မိပါတယ်
မျိုးတော်ဝင်ရွေးကောက်ပွဲတွေမှာအများအပြားဘော့စတန်မှာမွေးဖွားကြီးပင်းခဲ့သူတွေကိုသာရွေးချယ်ခဲ့ကြတာပါမစ်ရှဲဦးကနိုဝင်ဘာ16ရက်နေ့မှာမျိုးတော်ဝင်တာဝန်စတင်ထမ်းဆောင်ပါပါခင်ဗျာအမေရိကန်ကုန်သွယ်ရေးဌာနအနေနဲ့တရုတ်နိုင်ငံတို့နေအောင်ကြီးသုံးဆူလာပြားတွေကိုတင်သွင်းနေတဲ့မလေးရှား၊ဗီယက်နမ်နဲ့ထိုင်းသွင်းကုန်တွေအပေါ်လဲသွင်းကုန်ကွန်တိုးကောက်ဖို့အမေရိကန်ဆူလာဆိုင်းယင်ကုမ္ပဏီတချို့ကတောင်းဆိုနေပါတယ်။အခုလိုတောင်းဆိုမှုနဲ့ပတ်သက်ပြီးဘာတွေအငင်းပွားနေကြလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်။နေအောင်ကြီးကနေဆွမ်းရင်ထုတ်ယူနိုင်တဲ့ဆိုလာပြားတက်ဆင်တဲ့အခါမှာအစိုးရရဲ့ထောက်ပံ့အကူအညီအများပြားရရှိသလိုတရုတ်နိုင်ငံကလာတဲ့ဆိုလာပြားတွေကိုလည်းဈေးပေါ်ပေါ်နဲ့ရနိုင်နေတာပါတရုတ်နိုင်ငံမှာသဘာဝပတ်ဝန်းကျင်မထိခိုက်အောင်ဆိုပြီးစီးမင်းတွေတိတ်တင်းကျပ်မထားသလိုအလုံသမားစရိတ်ယွန်နေတာကြောင့်လည်းအခုလိုဈေးပေါ်ပေါ်နဲ့ရနိုင်တာပါဒါအပြင်တရုတ်နိုင်ငံပိုင်ဘဏ်တွေကလည်းအတိုးနှုန်းတက်တက်တသားနဲ့ကြီးပေးတာကြောင့်လျှော့ဈေးနဲ့ရောင်းချနိုင်ပါတယ် SPV ဈေးကွက်လေးလာရေးအဖွဲ့တည်ထောင်သူPaula Minsk
That starts decades ago.
ငွေရေးဆေးရှင်တွေကလည်းရှော့ဈေးနဲ့ရောင်းနိုင်ဖို့တရုတ်နိုင်ငံကစလုပ်ခဲ့ပါပါ။ဈေးကွက်မှာရှင်ပြိုင်ဘက်ကိုအလေးထူနိုင်ဖို့လည်းပြောရပါလေ။သူတို့ကဒီလိုနည်းလမ်းနဲ့စခဲ့တာပါ။
2018ခုနှစ်မှာသမ္မတဟောင်းဒေါ်နယ်ထရမ့်ကတရုတ်ဆိုလာသွင်းကုန်တွေကို30ရာခိုင်နှုန်းအခွန်စီးကျပ်ပါတယ်။အခုခါမှာတော့18ရာခိုင်နှုန်းအထိကျဆင်းသွားတာကြောင့်ဒီအခြေအနေကိုဆက်ထိန်းထားဖို့လိုအပ်ကြောင်းအမေရိကန်လုပ်ငန်းရှင်တွေကသတိပေးနေပါတယ်။ California တောင်ပိုင်းတက်သို့စီးပွားရေးပမောက္ခရှောင်းဟိုင်ယက်က
Until we become competitive enough
ကုန်ပစ္စည်းထုတ်လို့ရမှာကုန်ကြစရိတ်မကွာအောင်ရှင်ပြိုင်ဘက်တရုတ်နဲ့ဈေးတူရောင်းချနိုင်မယ့်အချိန်အထိလိုအပ်ပါတယ်
။လုပ်ငန်းရှင်ဩဂူလာတွင်ဆိုလာကုမ္ပဏီ18ခုကတရုတ်နိုင်ငံလုံးဆိုလာပစ္စည်းတွေကိုတင်သွင်းနေတဲ့အရှေ့တောင်အရှနိုင်ငံတွေကကုမ္ပဏီတွေကိုလည်းတွင်းကုန်ကုန်စီးကျက်ဖို့အမေရိကန်ဆိုရကိုတိုက်တွန်းပါတယ်။ဒါပေမဲ့လည်းအခုလိုတဖြည်းဖြည်းဆွဆွဲလို့မရကြောင်းထောက်ပြသူတွေလည်းရှိပါတယ်။အစိပ်ပိုင်းတွေကိုပြုလုပ်တဲ့နေရာနဲ့တက်ဆင်တဲ့နေရာမတူနိုင်ဘူးလို့ဆိုပါတယ်။ဆိုလာပြားထုတ်လို့ရမှာတုံးတဲ့ပိုလီစီလီကွန်ကလည်းတရုတ်အနောက်ပိုင်းကအကြောင်းကြီးသွေးသုံးဆက်ရုံတွေကနေခက်ပေါ်ပေါ်ထုတ်နိုင်နေတာကြောင့်ဈေးသက်သက်သာသာနဲ့ရောင်းနိုင်နေတာပါ။အဲဒီဒေသမှာဝီဂါမွတ်စလင်တပ်တန်းကျော်ဟာပညာပေးစခန်းတွေမှာထိန်းသိမ်းခံနေရပါတယ်။ပေါ်လာမင်းစ်က
About 45-46% of China's
ဒီနေ့ငါထွက်တဲ့ပိုလီစီလီကွန45-46ရာခိုင်နှုန်းကရှင်းချင်းဒေတာကဖြစ်ပြီးတော့အတင်းကျပ်ခိုင်းစေခံရသူတွေလည်းအိမ်မှာအများကြီးရှိပါတယ်ဒီထက်ဈေးပေါ်ချင်မှရှိတော့ပါဘူး
လောက်ကမအလုံးလောက်မရှိတာအမေရိကန်စစ်ကမ်းတွေမှာရန်နာထားတဲ့သင်္ဘောပေါ်ကကုန်စည်တွေမချနိုင်သေးတာကလည်းအမေရိကန်ဆိုလာလုပ်ငန်းအတွက်အခက်တွေ့စေပါတယ်။သွေးငုံကုန်တိုးကောက်တာကြောင့်လည်းစင်းရတဲ့သူတွေအတွက်အကူအညီပေးနေတဲ့ဆိုလာကုမ္ပဏီလိုမျိုးတွေအတွက်လုပ်ငန်းတွေပုံမှန်ရှေ့ဆက်နိုင်မှုမလွယ်ပါဘူး။ CHERP ဆိုလာကုမ္ပဏီဥက္ကဋ္ဌ Devon Hartman က
If you're trying to stimulate
America ma samu thok ko lungan pyan shei kaung law saung yet pi min le lo an de sei pai nwi ko a sha nai ngan nwi ga tin twin ya me ei twin ngon ni paw a khon le to kaung le so yin naw American thok ko gan na ko thi kai nai ma phit chaung tu ga pyo twa da wa so la bya ri ko be nai ngan ma be lut lut kaung thoe a nyin paw mu ri belo be shi ni pi min le tat sin met tu u ye ga raw to la ni pi so la swan yin ye ana ga la la ga raw po mo taw bwa bwe shi de lo le twan chin tu ri ga pyo wa le nya
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ရအောင်ပါရှင
်ကမ္ဘာတလောဥလိုရသည်ဖောက်ပြန်မှုကြောင့်ဆိုးရတဲ့ကပ်ဘေးတွေကျုံလာတဲ့နောက်မှာဒီပြဿနာကိုကုလသမဂ္ဂကဦးဆောင်ပြီးကမ္ဘာနိုင်ငံတွေချဥရုယာတီဆိုင်ရာနီလာခံတွေကိုကျင်းပပြီးအပြေရှားနေကြတာပါအခု2021မှာစကော့တလန်ကဂလတ်စကိုမြို့မှာကျင်းပတဲ့နီလာခံကတော့26ကျင်းနဲ့ဖြစ်ပါတယ်ခုနကတည်းကဥရုယာတီပြောင်းလဲမှုဆိုင်ရာမူပေါင်းချတဲ့ UNFCCC ကနေ UCP ကျင်းပတဲ့ Conference of the Parties COP အဖွဲ့ဝင်တွေရဲ့အစည်းအဝေး COP1 ကို1995မှာဂျာမနီနိုင်ငံဘာလင်မှာကျင်းပခဲ့တာပါ1998ဂျပန်နိုင်ငံတိုကျိုက COP3 အစည်းအဝေးမှာတော့ Kyoto Protocol လို့ခေါ်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကြားဖန်လွင်ဓာတ်ငွေထုတ်လွှင့်မှုလျှော့ချဖို့အတွက်လိုက်နာရမယ်စီမံစည်းကမ်းတွေကိုချမှတ်နိုင်ခဲ့တယ်လို့2015မှာတော့ Paris Agreement ပါရီဥရုယာတီဆိုင်ရာသဘောတူညီချက်ကိုပြင်းထန်နိုင်ငံပါရီမှာကျင်းပတဲ့ COP21 အစည်းအဝေးကနေချမှတ်နိုင်ခဲ့ပါတယ်ဒီလိုအစည်းအဝေးတွေနဲ့သဘောတူညီချက်တွေကိုချမှတ်ပြီးလိုက်နာဖို့အတွက်စူးစမ်းနေကြပေမယ့်အခုချိန်ထိလည်းဆိုးရတဲ့ရာသီဥတုဖောက်ပြန်မှုဒဏ်ကိုခံနေကြရဆဲဖြစ်ပြီးဒီပြဿနာဟာလူရဲ့ဖန်တီးမှုကြောင့်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ
်ဒီအချိန်မှာပေါ့နော်ကမ္ဘာရာသီဥတုပြောင်းလဲမှုဟာဆိုးရွားနေတာတဖြည်းဖြည်းနဲ့များတဲ့များလာပြီလေမုန်တိုင်းတိုက်တာတစ်တောတွေပြုံးပြီးပူတဲ့နေရာတွေမှာအရန်ပူဘိုးရွန်လည်းအရန်ရွာပေါ့နော်အဲ့ဒါတို့ကျွန်တော်တို့တကဘာလုံးကညီနေရပြီဘာကြောင့်လဲဆိုတဲ့ဟာကိုတကယ်သိပ္ပံကြီးကြကြအဖြေလဲရှာလိုက်ပေါ့တရခါကကျွန်တော်တို့ရောက်ဖြစ်တာအဓိကကတော့ရှေးရုပ်ကျွင်းလောင်စာ fossil fuel လို့ခေါ်တဲ့တဘာဝဓာတ်ငွေရေနံပြီးတော့ကြောက်မီးသွေးဘေးထွက်ပစ္စည်းတွေနဲ့လေတုတဲကိုပေါ့နော်ဒီကာဗွန်ဒိုင်အောက်ဆိုက်ရဲ့နောက်ပြီးတော့စွန့်ပစ်အမိုက်ပစ္စည်းကျွန်တော်တို့ဒီအမိုက်ပုံတွေဒီလူတွေတုံးလို့ဆွတ်ပစ်တဲ့ပစ္စည်းကနေပြီးတော့မှထွက်တဲ့မီသိန်းဂျန်ငွေနောက်ဟိုတစ်တောပြုံးတိမှုအဲ့ဒီကနေဖြစ်တာနောက်တစ်ခုအရေးကြီးတာလူဦးရေအစမတန်တိုးလာတာဥပမာအားဖြင့်1960မှာကမ္ဘာလူဦးရေကတန်း3000ပဲရှိပါတယ်အခု2020ပဲရှိသေးတယ်ကမ္ဘာလူဦးရေကတန်း9000ဖြစ်သွားပြီတန်း9000ကိုနေတိုင်းစားဖို့ဝတ်ဖို့နေဖို့တွားရည်လာရည်စီးပွားရည်အစလိုအပ်တဲ့လောင်စာလိုအပ်တဲ့ပစ္စည်းမှန်သမျှအကုန်လုံးတဘာဝတွင်းထွက်ဘေးထွက်ပစ္စည်းတွေကနေတစ်တောပြုံးတိတွေကနေပြီးတော့ကမ္ဘာရာသီဥတုအပူချိန်မြင့်တက်လာတဲ့အတွက်2100လောက်ရှင်ကမ်းခြေတွေအများဆုံးရှိတဲ့အာရှတိုင်းနဲ့ဒီအီကွေတာပတ်ဝန်းကျင်တိုင်းပြည်တွေတော်တော်များများတိတ်ဒုက္ခရောက်ပါမယ
်အခုလိုကုလသမဂ္ဂကဥရုယာတီဖောက်ပြန်မှုဆိုင်ရာအဖြေရှာဖို့အတွက်ကမ္ဘာနိုင်ငံတွေကြားမကြိုးစားခင်ကကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့အိုဇုန်းလွှာပါလာတဲ့ဖြစ်စဉ်ကိုတားဆီးနိုင်ဖို့အောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့သဘောတူညီချက်ကတော့1989ခုနှစ်ကကနေဒါနိုင်ငံမွန်ထရီယယ်မြို့မှာရရှိခဲ့တဲ့မွန်ထရီယယ်ပရိုတိုကောပါ
1980ပတ်ဝန်းကျင်လောက်မှာသိပ္ပံပညာရှင်တွေပေါ့နော်ကမ္ဘာရာသီဥတုမိုးလေဝသနဲ့ဇလဒေတာကိုသုတေသနလုပ်တဲ့လူတွေကမြောက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းမှာဆောင်တင်ကြလို့ရှိရင်ရာသီဥတုပြောင်းသွားတဲ့အချိန်မှာကျွန်တော်တို့ကမ္ဘာရဲ့လူတွေအသက်ရှင်ဖို့ယက်တည်မှုအတွက်ကိုကာကွယ်ပေးထားတဲ့အိုဇုန်းအလွှာကတဖြည်းဖြည်းပါသွားပြီဆိုတော့သူတို့စပြီးတော့တွေ့ အဲ့မှာကမ္ဘာခေါင်းဆောင်တွေကိုဒီသိပ္ပံပညာရှင်တွေအဲ့ဒီဟိုမိုးလေဝသနဲ့သရဗေဒပညာရှင်တွေကချက်ချင်းအကြောင်းကြားတယ်ဒါပေါ်သေးသေးမတွက်ပါနဲ့တိတ်အရေးကြီးတယ်ဒီဟာကြောင့် global warming ပေါ့နော်ကမ္ဘာကြီးနွေးလာလိမ့်မယ်ဒီရဲ့ပြဿနာအိုဆုံးကြောင့်အိုဆုံးပါသွားတာအိုဆုံးပါသွားတာဘာကြောင့်လဲဆိုလို့ချင်းကျွန်တော်တို့သုံးနေတဲ့ရေခဲတစ်တာအရင်တော့ကကလိုရိုဖျူရိုကာဗွန်လို့ခေါ်တဲ့ CFC ဆိုတဲ့ဟာပြီးတဲ့အခါကျတော့ကားတွေကနေထုတ်တဲ့ကာဗွန်မိုနောက်ဆိုက်ကာဗွန်ဒိုင်အောက်ဆိုက်ဆာဖာဒိုင်အောက်ဆိုက်နောက်လေထုထဲကိုဝင်သွားတဲ့ပါတစ်ကလစ်လို့ဒီဆက်ယုံတွေကထွက်တဲ့မီးခိုးတွေမှာအပုံနေပါအဲ့ဒါတွေကြောင့်ကဘာကြီးနှွေးလာပြီးအိုဆုံးအလွှာပါသွားပြီးဆိုပြီးတော့သူတို့ပြောတယ်ပြောတဲ့အခါကျတော့ဒီကမ္ဘာလုံးမှာရှိတဲ့ခေါင်းဆောင်တွေရဲ့နိုင်ငံတိုင်းမှာရှိတဲ့သိပ္ပံပညာရှင်တွေဒါဆိုလို့ရှိရင်တော့ဒီအိုဆုံးကိုဘယ်လိုလုပ်မလဲလူသားတွေရောသတ္တဝါတွေရောပြုံးကြီးသွားလိမ့်မယ်ဆိုပြီးတော့သူတို့စဉ်းစားတယ်ပထမအဦးဆုံးသဘောတူညီချက် Montreal Protocol လို့1989ခုနှစ်မှာစပြီးတော့လုပ်ပါတယ
် Montreal Protocol မှာကာဗွန်ဒိုင်အောက်ဆိုက်ဖန်လုံးဓာတ်ငွေထုတ်လွှတ်မှုနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်တာမရှိသေးပါဘူ
းကာဗွန်ဒိုင်အောက်ဆိုက်လောလောဆယ်ကဘာကြီးနှွေးအောင်ထုတ်တဲ့ဓာတ်ငွေမပါသေးဘူးတခြားဈေးထွက်ပစ္စည်းတွေဖြစ်တဲ့ကားထုတ်တဲ့ဟာဆက်ယုံတွေကထုတ်တဲ့ဓာတ်ငွေတွေရေခဲတစ်တာနောက်ပြီးတော့ကားတွေမှာအဲကွန်တက်တဲ့အခါကျလို့ရှိရင်အရင်တော့အဖြစ် CFC ဆိုတာတုံးတယ်အဲ့ဒီဓာတ်ငွေတွေကနေပြီးတော့ထွက်တဲ့ဈေးထွက်ပစ္စည်းတွေကနေပြီးတော့မှအိုဆုံးနဲ့သွားတက်ရောက်တဲ့အခါကျတော့အိုဆုံးအလွှာကသူ့ကြောင့်တဖြည်းဖြည်းပါသွားတာပါသွားတဲ့အခါကျတော့နေအောင်ကြီးကပို့ပြီးကပကိုပို့ရောက်တယ်ပြီးတော့အိုဆုံးအပေါက်ကြီးလာတဲ့အမျှကဘာကြီးပူပြီးတော့ပူလာတာနဲ့အမျှမြောက်ဝေယိုဆုံးနဲ့တောင်ဝေယိုဆုံးမှာရှိတဲ့ရေခဲတွေအေးပြောကုန်တာအေးပြောတုံနဲ့ရလက်ကကဘာရာသီဥတုက1800ခုနှစ်လောက်က56 58ရှိတဲ့ဟာတဖြည်းဖြည်းတက်လာပြီးတော့သူက1ဒီဂရီ2ဒီဂရီစင်တီဂရိတ်လောက်လောလောဆယ်ရှိတာ14ဒီဂရီစင်တီဂရိတ်ကနေပြီးတော့15ဒီဂရီစင်တီဂရိတ်ပြည့်ပို့လို့ရှိရင်1တသမစင်တီဂရိတ်လောက်တက်သွားတာ ਨੇ ဝေယုစုမှာရှိတဲ့ရေခဲတောင်တွေအဲ့ဒီရေခဲမြစ်တွေအကုန်လုံးအေးပြောတယ်အေးပြောပြီးပင်လေရေမျက်နှာပြင်မြင့်လာတာကန်ယူတာမှာရေတွေဖုံးသွားလိမ့်မယ်အဲ့ဒီဟာကိုတွက်ပြတဲ့အခါကျတော့ဒါဆိုလို့ရှိရင်မလုံလို့တော့မဖြစ်တော့ဘူးဒါကြောင့်ပေါက်သွားတဲ့အိုဆုံး depletion ကိုပါသွားတဲ့ဟာကိုလုတ်ဖို့အတွက်ကနေဒါနိုင်ငံမွန်ထရီယယ်မှာကမ္ဘာသဘောတူညီချက်ကိုလုတ်ခဲ့ပါတယ်အဲ့ဒီသဘောတူညီစာအခုဆိုလို့ရှိရင်ဒီအိုဆုံးအလွှာတဖြည်းဖြည်းပြန်ပြီးတော့တိတ်တီးလာပြီဆိုတဲ့ဟာကိုဝန်တာတရားတည်အနေနဲ့ကြားရတယ်ခင်ဗျအ
ိုဆုံးပေါ်ရဲ့ဆိုးကျိုးကိုသိပ္ပံပညာရှင်တွေသိလာပြီး14နှစ်အတွင်းမှာပဲကမ္ဘာနိုင်ငံ196နိုင်ငံနဲ့ဥရောပသမဂ္ဂပါပါဝင်တဲ့ Montreal Protocol ကိုချမှတ်နိုင်ခဲ့ပြီးဒါဟာကုလသမဂ္ဂတမိုင်းမှာကမ္ဘာနိုင်ငံတွေကြားပထမဆုံးရရှိခဲ့တဲ့အောင်မြင်တဲ့သဘောတူညီချက်အဖြစ်အတွင်းမှုချုပ်ဟောင်းကိုဖီအန်နန်ကမှတ်တမ်းတင်ခဲ့ပါတယ်။အခုကျင်းပနေတဲ့ဥရရာသီဆိုင်ရာညီလာခံတွေအတွက်လည်းအောင်မြင်တဲ့သဘောတူညီချက်တွေရဖို့ညှော်နေနေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်တိတ်ပန်တဲ့ညီပင်ရကဏ္ဍကိုဒီမှာပဲရနာလိုက်တယ်ဆို။နောက်တစ်ပတ်မှာပြန်ကြည့်ချုပ်ပါ
ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသတင်းပတ်အတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voenews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်တလဲပြောပြပေးပါရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ရာဒေသတွေမှာအရင်ကတည်းကဆိုးဝါးနေကြတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေပိုများလာတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစိုးရိမ်ရတဲ့နိုင်ငံစစ်ထက်မှဆက်လက်ထားရှိဖို့အမေရိကန်အစိုးရကိုတိုက်တွန်းတဲ့အစိုးရခန်းစားကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမနေ့ကရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်မွတ်စလင်လူရင်းကြတွေနဲ့ခရီးအန်ဘာသာဝင်တွေအပါအဝင်ဘာသာရေးလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေပိုဆိုးလာခဲ့တာကိုဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကထောက်ပြတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာလူဦးရေအများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်မှာလည်းသူတို့ကိုဆန့်ကျင်ပြောဆိုသူတိုင်းကိုပြစ်မှတ်ထားဖိနှိပ်နေတယ်လို့အစိုးရခန်းစားကရေးပါတယ်။ဘာသာရေးအတိုင်းအမိုင်းတွေအပေါ်ဖိနှိပ်တက်ခဲ့တဲ့ချိုးဖောက်မှုအသေးစိတ်ကိုအစိုးရခန်းစားမှဖော်ပြထားပြီးတော့ကျူးလွန်တဲ့မြန်မာစစ်တပ်အရာရှိတွေကိုတာဝန်ခံမှုတာဝန်ယူမှုရှိလာအောင်ပြစ်မှတ်ထားတန်ခတ်အရေးယူတာအပါအဝင်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစင်ထဲမှာမြန်မာနိုင်ငံကိုဆက်လက်ထားရှိပြီးတော့ဖိအားပေးဖို့လဲအမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်
ကုလသမဂ္ဂနဲ့အာဆီယံထူးဖို့စလဲရနဲ့ဆက်ဆံလုပ်ကိုင်းပြီးတော့မြန်မာအကြက်တဲကိုထိုးထွင်းဖန်တီးဖြည့်ရှင်မှုမြန်မာအာဏာပိုင်တွေကိုဘီလ်ရစ်ချစ်ဆန်ကတိုက်တွန်းခဲ့တယ်လို့ကြေညာချက်တစ်ခုမှာဖော်ပြထားကြောင်း AP သတင်းဌာနကပြောပါရယ်ကုလသမဂ္ဂနဲ့အာဆီယံတို့ကကြားဝင်ဆက်ဆက်ဖြည့်ရှင်ပေးဖို့ကံလန်းခဲ့ပေမဲ့လို့မြန်မာစစ်ကောင်ဆောင်တွေကတော့အခုထိပူပေါင်းဆောင်ရွက်ခြင်းမရှိသေးပါဘူးဘီလ်ရစ်ချစ်ဆန်ရဲ့ခီးစဉ်ဟာသူ့သဘောနဲ့သူနဲ့လာခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂကြောထောက်နောက်ခံတဲ့ COVAX ရဲ့ကာကွယ်ဆေးဖြန့်ချိမှုအစီအစဉ်မှာမြန်မာနိုင်ငံကာကွယ်ဆေးပို့နိုင်မယ့်အနည်းလမ်းတွေကိုဖော်ထုတ်နိုင်အောင်အဓိကသာဆွေးနွေးခဲ့တယ်လို့ကမ္ဘာလုံးဆိုင်ရာဆက်ဆံလုပ်ကိုင်းရေး Richardson အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။တောက်ချညာရဲ့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုယ်ချမ်းသာလို့လိုရာဆန္ဒပြကြပါစီရှင်။
This program has come to you from the Voice of America.